Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်များကြက်တီမင်္ဂလာဖျားဖျားနဲ့ပြည့်စုံကြပါစေ VOE မြန်မာပိုင်းရဲ့2018ခုနှစ်မေလ31ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်တော်စုမြို့တော် Washington DC ကနေတိုင်းဒိုမီတာ24.50တိကနေတက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီ VOE ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOE Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆက်မှုပြပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးတာဝန်ယူတင်ဆက်ပြီးပါပါ
မင်္ဂလာပါရှင်ကျွန်မကခင်မြတ်တပါဒီမနက်ခင်းသတင်းတွေကိုဥကျော်စံတန်းနဲ့အတူကြညာပေးပါပါ American သမ္မတ Donald Trump ကသူဟာ Jeff Sessions ဆိုရှေ့နေချုပ်ဖြစ်နေမရွေးပဲတခြားတရားကိုရွေးမိဖို့ကောင်းတယ်လို့ဗိုလ်တပုနေမှာပဲပြောကြားလိုက်ပါတယ် American သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့ရဲ့ဂျွန်လ7ရက်ကျင်းပဖို့စီစဉ်နေတဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်မြောက်ကိုရီးယားနိုင်ငံ Nuclear ဖြတ်သိမ်းရေးအတွက်အဓိကထားပြီးနိုင်ငံကဆွေးနွေးမှုတွေလုပ်နေတယ်လို့သမ္မတအင်ဂျီကပြောပါတယ်လို့ထူးကြတဲ့သတင်းလေးတွေကြားရမှာပါကိုဆမ်မဝင်
။ကောင်းပါပြီခင်ဗျာ။အဲ့လိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းတော်လေးတွေမှာဆိုရင်တော့အခုနှစ်ထူးကြုံသတင်းသမားပူလီဇာစုပစ်ကြီးမြင့်ပွဲမှာမြန်မာဓာတ်ပုံသတင်းတော်တူလဲစုကြီးမြင့်ခံခဲ့ရပါတယ်
။ Citation for the Pulitzer Prize in Journalism for Feature Photography for a distinguished example of feature photography awarded to the photography staff of Reuters for shocking photographs.
ပူလီဇာထူးကြုံစုပေးပွဲမှာကိုလံဘီယာတက္ကသိုလ်ရဲ့အဓိပတိပြောကြားတော်တာဖြစ်ပါတယ်အကြောင်းစုံကိုသတင်းတော်တင်ဆက်တဲ့ခါမှာပြည့်စုံကြားကြပါမယ်ဒါ့အပြင်ရိုဟင်ညာလှေစည်းပြေးဒုက္ခသည်တွေကိုပင်လယ်ပြင်မှာကယ်တင်နိုင်ဖို့အတွက်တန်းကျွယ်တထေးဇနီးမောင်နှံနဲ့ဦးကျိုးပန်းနေကြတဲ့အကြောင်းမွန်ပြည်နယ်အစိုးရဝန်ကြီးနှုတ်ထွက်ရတာဟာသဘောဆန္ဒလျောက်မဟုတ်ဘဲအထက်ကတာဝန်ပေးလို့နှုတ်ထွက်တာဖြစ်တယ်လို့ပြောလိုက်တယ်ဆိုတဲ့သတင်းစတာတွေကိုနားဆင်ကြဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေနဲ့ဦးကျော်စံတာရဲ့မြမအရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးမှာပါအခုတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးကျော်စံသားတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
American သမ္မတ Donald Trump သူဟာ Jeff Sessions ကိုရှေ့နေချုပ်ဖြစ်နေမရွေးပဲတခြားတရားကိုရွေးမိဖို့ကောင်းတယ်လို့ဗိုလ်တပုနေမှာပြောကြားလိုက်ပါတယ် Mr. Sessions ကသူဟာ Washington DC ကရုရှားသမ္မတကြီးနဲ့ဆက်သွယ်မှုရှိတဲ့အတွက် American နိုင်ငံရဲ့2016သမ္မတရွေးကောက်ပွဲမဲဆွဲပွဲမှာရုရှားနဲ့ဆက်နွယ်ပတ်သက်မှုဆိုင်ရန်စုံစမ်းစစ်ဆေးနေမှုတွေကိုကြီးကြပ်ရမယ်တာဝန်မယူလို့ကြောင်းပြောဆိုခဲ့တာမှုသမ္မတကအခုလိုပြောကြားခဲ့တာဖြစ်ပါတယ်ဒီကိစ္စအတွက်အထူးစုံစမ်းမှု Robert Mueller ရဲ့နှင်းနဲ့ချီပြီးကြမ်းမြင့်နေပြီဖြစ်တဲ့စုံစမ်းမှုကနေသူ့ကိုတစ္ဆာစောင့်တည်သူလို့သတ်မှတ်ထားသူတယောက်အနေနဲ့အကာအကွယ်ပေးရမယ်အစားအခုလိုရှောင်တော့တာအတွက်စိတ်ပြက်မိကြောင်းသမ္မတ Trump ကမကြခဏပြောကြားနေတာဖြစ်ပါတယ်အစပိုင်းက Trump ကိုနိုင်ငံရေးထောက်ခံပံ့ပိုးခဲ့တဲ့ Alabama ပြည်နယ်အထက်လွှတ်တော် Mahon Sessions ဟာရုရှားကိစ္စစုံစမ်းမှုမှာသူပါတော့မှာမဟုတ်ဘူးလို့ရှင်းနေချုပ်ယာရုကိုသူ့ကိုမရွေးခင်က Trump ကိုမပြောခဲ့ဘူးလို့ Republican အောက်လွှတ်တော်မှTerry Gowdy ကရုပ်တံမေးမြန်းခန်းတစ်ခုမှာပြောကြားခဲ့တာနဲ့ပတ်သက်ပြီး Trump က Twitter မှာဒေါသတကြီးနဲ့အခုလိုမှတ်ချက်ပေးခဲ့တာဖြစ်ပါတယ်။ Mr. Sessions ပေါ်မှာသမ္မတ Trump ကမကြာခဏဝေဖန်ပြောဆိုနေတာမို့ရှောင်သွားတဲ့သူ့ကိုရောသူ့နောက်မှာစုံစမ်းမှုမလိုက်ရဲ့စစ်ဆေးမှုကိုကြီးကြပ်ရတဲ့လက်ထောက်ရှေ့နေချုပ် Rod Rosenstein ကိုပါသမ္မတကအလုပ်ဖြုတ်ပြစ်မယ်လို့ခန့်မှန်းနေကြတာဖြစ်ပါတယ်။ဒါပေမဲ့ Mr. Sessions ကိုအလုပ်ကဖြုတ်ပြစ်တာကနေသမ္မတကိုအရေးယူတရားစွဲဖို့အထိဖြစ်လာနိုင်တဲ့အတွက်သူ့ကိုအလုပ်ဖြုတ်မဖြစ်ဖို့ထိပ်တန်း Republican အမတ်တွေကသမ္မတ Trump ကိုတတိပေးခဲ့တာပါတကယ်လို့နောက်ထပ်အစ်စ်ကိုရွေးချယ်ခင်လဲအထက်လွှတ်တော်မှာမဲနှမဲပဲအသာရနေတဲ့ Republican တွေအတွက်အတီးပြုတ်ပေးဖို့ကလုံနိုင်မှာမဟုတ်ဘူးလို့သုံးသပ်နေကြပါတယ
်ထင်ရှားတဲ့ရုရှားစစ်တရင်တော်လည်းဖြစ်ရုရှားအစိုးရကိုဝေဖန်သူလည်းဖြစ်တဲ့သူတို့သေးတယ်ဆိုတာတကယ်မဟုတ်ပဲသူတို့တမင်လုတ်ကြံတဲ့သတင်းသာဖြစ်တယ်လို့ Ukraine နိုင်ငံလူမျိုးရေးအကြီးအကဲကပြောကြားလိုက်ပါတယ်ဒီသတင်းထောက်ရဲ့အဆက်ကိုကဲနှံ့အောင်တမင်လွှင့်ခဲ့တာလို့ဆိုပါတယ်သတင်းထောက်ဘက်ချန်ကူဟာကီယက်မြို့ကသူ့အခန်းမှာပြစ်ဒဏ်ခံရတဲ့ဆိုတဲ့သတင်းဖြစ်ပြီးတရက်ကြာမှာပဲယူကရိန်းလုံခြုံရေးဌာနရဲ့အစီအမံရဖြေတယ်လို့သတင်းလွှင့်ခဲ့တာဖြစ်ကြောင်းသူကိုယ်တိုင်ပြောလာတဲ့အတွက်သတင်းလောကကအငါးသိမ်းသွားခဲ့ပါတယ်ကီယက်မှာလုံခြုံမှုတစ်ခုအတွက်လက်နက်ဝယ်ယူနေတယ်လို့အမည်မဖော်လို့သူတို့ရဲ့သတင်းပေးချက်အရဒီလုံခြုံမှုအတွက်ဒေါ်လာ4000ကန့်လန့်ခဲ့တယ်ဆိုတဲ့ရုရှားထောက်လှမ်းရေးအရာရှိဖြစ်နိုင်သူကိုဖမ်းဆီးရမှာပါဝင်ဖို့ဘက်ချန်ကိုကိုယူကရိန်းလူတွေကတာဝန်ပေးခဲ့တာပါဒါဟာလွန်ခဲ့တဲ့2လကတည်းကစီစဉ်ခဲ့တာဖြစ်ပါတယ်ဒီလိုလုတ်ကြံသတင်းလွှင့်ခဲ့တော့ဘက်ချန်ကိုကတောင်းပန်ခဲ့ပါတယ်သူအသက်ခံရတဲ့ဆိုတဲ့သတင်းကြောင့်ငိုကမှတိမာနေတဲ့ရုရှားနဲ့ယူကရိန်းနှစ်နိုင်ငံကြားအပြန်အလှန်ပြစ်တင်ပြောဆိုကြတာဖြစ်ခဲ့ပါတယ်ဒီသတင်းအသေးစိတ်ကိုနောက်ပိုင်းမှာကြားရမှာဖြစ်ပါတယ်
American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့ရဲ့ဂျွန်လ7ရက်နေ့ကျင်းပဖို့အတွက်စီစဉ်နေတဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်မြောက်ကိုရီးယားနိုင်ငံနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်အဓိကထားပြီးကိုရီးယားနိုင်ငံခြားက ပမ်မွန်ဂျုံစစ်မဲဇုံစင်ကာပူနဲ့နယူးယောက်မြို့တွေမှာဒီသတင်းပတ်အတွင်းဆွေးနွေးမှုတွေလုပ်နေပါတယ်လို့သမရအင်ဗျူအရာရှိတွေကပြောကြားလိုက်ပါတယ်ဒီကိစ္စအတွက်ဦးစားပေးပြီးလက်ရှိဆွေးနွေးနေကြတာဖြစ်တယ်လို့စင်ကာပူမှာထိပ်သီးဆွေးနွေးပွဲကျင်းပနိုင်ရဲ့အတွက်ပါဆွေးနွေးနေတယ်လို့သမရအင်ဗျူပြောခွင့်ရဆာရာဟဂ်ဂဘီဆန်နဆာဗုဒ္ဓဘူးနေမှာသတင်းတောက်တွေကိုပြောပါတယ်ကိုရီးယားကျွန်းဆွယ်ဒေတာရင်နျူကလ িয়ার လုံးဝကင်းရှင်းရေးအကြောင်းဆွေးနွေးမှုတွေမှာကိုရီးယားမှာရှိတဲ့အမေရိကန်လက်နက်စနစ်တွေနဲ့အကျုံးဝင်မှုမရှိဘူးလို့လည်းပြောပါတယ်မြောက်ကိုရီးယားစီမှာနျူကလ িয়ার လက်နက်ကတရားစင်ကျော်ရှိမယ်လို့ခန့်မှန်းရပါတယ်တောင်ကိုရီးယားမှာအမေရိကန်ရဲ့လုံခြုံရေးအကာအကွယ်ပေးမှုမှာနျူကလ িয়ার လက်နက်တပ်ဆင်ထားတဲ့ရေငုပ်သင်းမောတွေအပြင်နျူကလ িয়ার ဘုံးတွေတည်ဆောက်နိုင်စွမ်းရှိတဲ့ကျွန်းဆွယ်မှာအခြေမဆိုင်တဲ့ဘုံးကျဲလေယာဉ်တွေလည်းပါဝင်ပါတယ်အင်ဗျူပြောခွင့်ရဆန်ဒါစ်နဲ့တခြားအရာရှိတွေရဲ့ပြောကြားချက်အရဒီသတင်းပတ်အတွင်းမြောက်ကိုရီးယားအရာရှိတွေနဲ့ဆွေးနွေးမှုတွေမှာထရမ့်ကင်ထိပ်သီးဆွေးနွေးပွဲအကြောင်းကိုသာအဓိကထားဆွေးနွေးမယ်လို့သိရပါတယ်ဒီတော့တွင်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာထိပ်သီးဆွေးနွေးပွဲပြင်ဆင်မှုဆိုင်ရာဆွေးနွေးဖို့အတွက်နယူးယောက်ကိုဗိုလ်တော်ဖူးနေမှာရောက်လာတဲ့မြောက်ကိုရီးယားထိပ်သီးဗိုလ်ချုပ်ကင်မြွန်ချိုးနဲ့ညစာစာပွဲမှာကျင်းပနေပြီဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုကအိန္ဒိယသမုတ်တရားနဲ့ပတ်သက်ပြီးတာဝန်ယူမှုကိုအလေးထားတဲ့အနေနဲ့အမေရိကန်ရဲ့အကြီးမားဆုံးစစ်စင်ရေးဒေသဖြစ်တဲ့ Pacific စစ်ထဏာချုပ်ကို Indo-Pacific စစ်ထဏာချုပ်အဖြစ်ပြောင်းလဲခေါ်ဝေါ်တော့မှာဖြစ်ပါတယ် Pacific ဒေသ American စစ်ဦးစီးရုပ်အဖြစ် Admiral Philip Davidson ကိုတည်ဝင်ခန့်အပ်တဲ့ဗုဒ္ဓဦးနဲ့အခမ်းအနားမှာကာကွယ်ရေးဝန်ကြီး Jim Mattis ကဒီလိုအခေါ်ဝေါ်ပြောင်းလဲရောင်းချညာသွားတာပါ Pacific စစ်ထဏာချုပ်မှာ American စစ်တပ်ရဲ့ပူးတွဲစစ်စင်ရေးပထဝီဝင်နယ်မြေဆိုင်ရာဌာနချုပ်6ခုအနက်တစ်ခုအပါအဝင်ဖြစ်ပြီးတောင်ဘက် Antarctica တိုက်ကနေမြောက်ဘက်ဝန်မြောက်ဝင်းဇိုဇွန်အထိကယ်လီဖိုးနီးယားနဲ့အိန္ဒိယသမုဒ္ဒရာအထိကျယ်ပြန့်တဲ့အကြီးမားဆုံးနယ်မြေလည်းဖြစ်ပါတယ်ဒီစစ်ထဏာချုပ်အကြီးကဲဒေးဗစ်ဆန်ဟာတောင်တရုတ်ပင်လယ်တွင်တရုတ်ထိုးဖောက်လာတဲ့ကိစ္စကိုလည်းကင်တွယ်သွားမှာဖြစ်ပါတယ
် VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီအထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုပြီးခဲ့တဲ့နှစ်ဩဂုတ်လတည်းကရိုဟင်ဂျာဒုက္ခသည်9သိန်းကျော်ထွက်ပြေးခဲ့ရတဲ့ရက်ဆက်ချမ်းချုပ်တဲ့မြန်မာလုံခြုံရေးတပ်တွေရဲ့လုပ်ရက်တွေကို ICC ခေါ်နိုင်ငံတကာပြည်မှုခုံရုံးကနေစုံစမ်းစစ်ဆေးပေးဖို့အတွက်ရှေ့နေတစုကနေဗိုလ်တပူးနေကရှောက်ထားခဲ့ကြပါတယ်မြန်မာနိုင်ငံကနေထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာအမျိုးသမီးနဲ့ကလေးငယ်အများစုပါဝင်တဲ့လူ400ကျော်လက်မှတ်တွေဖြစ်တဲ့လက်ဘွေတွေနဲ့သူတို့ကိုကိုစားပြုပြီးတော့အခုလိုတင်သွင်းခဲ့တာလို့ပြောပါတယ်အခုလိုဘင်္ဂလားဒေ့ရှ်နိုင်ငံကိုအတင်းအဓမ္မနှင်ထုတ်ခံရတဲ့တောင်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာဆက်လက်ပြီးဒီပြစ်မှုရဲ့ဒဏ်ကိုခံနေရတဲ့အတွက်တရားရုံးအနေနဲ့လုတ်ပိုင်ခွင့်ရှိတယ်လို့သူတို့ကရှောက်ထားခဲ့ကြတာဖြစ်ပါတယ
်။ Israel နဲ့မြန်မာတို့ပညာရေးကဏ္ဍပူးပေါင်းဆောင်ရွက်သဘောတူညီချက်တရက်ကိုတင်းနာနေကလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီသဘောတူညီချက်အရ Holocaust လို့ခေါ်တဲ့ဂျူးလူမျိုးတွေကိုနာဇီတွေအစိတ်အတန်းတွေပေးသတ်ဖြတ်ခဲ့တဲ့ကိစ္စမတူကွဲပြားမှုကိုလက်မခံတဲ့ကိစ္စလူမျိုးရေးခွဲခြားတဲ့ကိစ္စဂျူးဆန့်ကျင်ရေးနဲ့နိုင်ငံခြားသားကြောက်ရွံ့စိတ်တို့ဟာမလိုလားတဲ့ဆိုးကျိုးတွေကိုဖြစ်စေတဲ့ဆိုတာမြန်မာနိုင်ငံရဲ့ကျောင်းတင်ငန်းစာမှာထည့်သွင်းသွားနိုင်ဖို့ပူပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ Israel နိုင်ငံ Hatras တင်ဒါနာကဖော်ပြပါရယ်မြန်မာပညာရေးလေ့လာရေးအစီအစဉ်တွေ Israel ကဆက်လက်လှုပ်ဆောင်သွားမှာဖြစ်ပြီး Hebrew ဘာသာစကားနဲ့မြန်မာဘာသာစကားသင်ကြားရေးအတွက်လည်းအပြန်အလှန်လှုပ်ဆောင်ရမယ်လို့ဆိုပါရယ်ဒီသဘောတူညီချက်အကောင့်ထဲဖော်ရေးအတွက်နှစ်နိုင်ငံပူးတွဲကော်မတီတရားဖွဲ့ပြီး၃နှစ်တကြိမ်စီတွေ့ဆုံသွားရမှာဖြစ်ပါရယ်မြန်မာနိုင်ငံပေါ်လူခွင့်ရေးချိုးဖောက်တယ်ဆိုပြီးဥရောပနဲ့အမေရိကန်ပြည်ထောင်စုတို့ကလက်နက်ရောင်းချမှုအပါအဝင်ဒဏ်ခတ်ပိတ်ပင်ထားချိန်မှာအစ္စရေးနိုင်ငံကတော့မြန်မာနိုင်ငံနဲ့စီးရေးအပါအဝင်ဆက်ဆံမှုတွေပြုလုပ်နေပါတယ
်။ပျောက်ဆုံးနေတဲ့မလေးရှားလေကြောင်းလိုင်းရဲ့ MH370 လေယာဉ်ဗေရောက်သွားတယ်ဆိုတာနဲ့ပတ်သက်ပြီးတဲလွန်စာအသစ်တွေ့လာတဲ့ရှာဖွေရေးကိုပြန်ပြီးလုပ်မယ်လို့မလေးရှားဝန်ကြီးချုပ်မဟာသီးယားမိုဟာမက်ကပြောကြားလိုက်ပါတယ်။ပျောက်ဆုံးလေယာဉ်ကိုရှာဖွေနေတဲ့ American ခြေဆိုင် Ocean Infinity ကုမ္ပဏီက 1000 km 2000 ရှာဖွေပြီးတဲ့နောက်မှာ3000ကျန်ရှာဖွေလုပ်ငန်းတွေကိုအင်ကာနေမှာပဲအဆုံးတက်ခဲ့တာဖြစ်ပါတယ်။မတွေ့နိုင်တဲ့နေရာမှာဆက်ပြီးမရှာနိုင်တော့တဲ့အခြေအနေပါလို့ဝန်ကြီးချုပ်ကဗိုလ်တော်ဖူးနေမှာသတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။
ဆာဒီအရေဗျနိုင်ငံမှာဆက်ရှယ်ဟာရက်စ်ပန်လို့ခေါ်တဲ့လိမ်ပိုင်းဆိုင်ရာနှောက်ယှက်မှုကိုတရားဥပဒေအရအရေးဖို့ပြင်ဆင်နေပါတယ်။နှစ်ပေါင်းများစွာတားမြစ်ပိတ်ပင်ထားရတဲ့အမျိုးသမီးတွေကာမောင်းခွင့်ကိုခွင့်ပြုလိုက်ပြီးတဲ့နောက်တလားတောင်မပြည့်ခင်မှာဒီလိုစီစဉ်လာတာဖြစ်ပါတယ်။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးသက်နဲ့ဦးကျော်စံသားတို့ကြီးညာသွားကြကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်လာပါပြီခင်ဗျာ။အမေရိကန်ပြည်ထောင်စုမှသာမကနိုင်ငံတကာသတင်းစာနယ်ဇင်းလောကမှာဂုဏ်သတင်းကြီးပြီးတော့နှစ်စဉ်ချီးမြှင့်နေတဲ့ပူလီဇာဆုပေးဝဲအခမ်းအနားကိုနယူးယောက်မြို့ကိုလံဘီယာတက္ကသိုလ်မှာဗိုလ်ဦးနေ့ကကျင်း မြန်မာဓာတ်ပုံသတင်းသမားကိုစိုးစီယာထွန်းလည်းပါဝင်ခဲ့ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာပြည်ပခန့်သတင်းမှတ်တမ်းတင်ဓာတ်ပုံတွေအတွက်ရိုက်တာသတင်းဌာနကိုပူလီစာစုချီးမြှင့်ခဲ့တာလည်းဖြစ်ပါတယ်မန့်အင်ဂျင်နီကအကြောင်းစုံကိုတင်ပြပေးပါလိမ့်မယ်ခင်ဗျာ
Citation for the Pulitzer Prize in Journalism for Feature Photography for a distinguished example of feature photography awarded to the photographer
ကျားခဲ့တာကတော့ကိုလံဘီယာတက်ကသူအဓိပတိလီဘိုလင်ဂျာကနေဒီနှစ်အတွက်အကောင်းဆုံးသတင်းဓာတ်ပုံစုဖြစ်ရိုဟင်ဂျာတွေအပေါ်နှင်းပန်းနှိပ်စက်မှုတွေကိုကဘာတိအောင်တုံ့လောက်ဖွယ်ရာသတင်းမှတ်တမ်းဓာတ်ပုံတွေနဲ့ဖော်ထုတ်နိုင်ခဲ့တဲ့ writer သတင်းသမားတွေကိုချီးမြှင့်လိုက်ကြောင်းကြေညာသွားတာပါမြန်မာနိုင်ငံဘက်ချမ်းကနေရိုဟင်ဂျာဒုက္ခသည်တွေအစုလိုက်အပြုံလိုက်လေတွေနဲ့တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့တဲ့သတင်းဓာတ်ပုံတွေပင်လယ်မှာရေနှစ်သေဆုံးခဲ့တဲ့ကလေးတွေအပါအဝင်ရိုဟင်ဂျာရုပ်အလောင်းတွေနှိပ်စက်ညှဉ်းပန်းမှုကြောင့်ကိုခန္ဓာနေရာအနှက်မှာရထားတဲ့ဒဏ်ရာဒဏ်ချက်တွေရိုဟင်ဂျာရွာတွေမီးလောင်ခံထားရပုံတွေစတဲ့တုံ့လောက်ဖွယ်ရာသတင်းမှတ်တမ်းဓာတ်ပုံတွေကြောင့်ထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံမှာဘလောက်ထိဖိနှိပ်မှုတွေရင်ဆိုင်ခဲ့ရသလဲဆိုတာကဘာကသိရှိအောင်ဖော်ထုတ်နိုင်ခဲ့တဲ့အတွက်ပူလစ်ဇာသတင်းဓာတ်ပုံစုကိုရွေးချယ်ချီးမြှင့်ခဲ့ကြောင်းစုရွေးချယ်ရေးဘုတ်အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရိုဟင်ဂျာပြည်ပခသတင်းဓာတ်ပုံအတွက်2018ပူလီစာစုချီးမြှင့်ခံရတဲ့ writer ဓာတ်ပုံသတင်းသမားတွေကတော့မြန်မာနိုင်ငံကကိုစိုးဇေယျထွန်းအပါအဝင်အိန္ဒိယနိုင်ငံကသတင်းတောက်2ဦးဗြိတိန်နိုင်ငံကသတင်းတောက်2ဦးဘင်္ဂလားဒေ့ရှ်တရုတ်စတဲ့နိုင်ငံတွေမှာအခြေစိုက်တဲ့ writer ဓာတ်ပုံသတင်းတောက်တွေစုစုပေါင်း9ဦးပါဝင်ပါတယ်Writer သတင်းဓာတ်ပုံကဘာလုံးဆိုင်ရာတာဝန်ခံတဦးဖြစ်တဲ့ Ricky Roger ကတော့ Rohingya အချက်တဲသတင်းတင်ပြမှုမှာ Writer ဓာတ်ပုံသတင်းတောက်အဖွဲ့ရဲ့ကြိုးပမ်းမှုအတွက်ဂုဏ်ယူမိကြောင်းအခုလိုပြောပါဗျ
It's an amazing team and it was an even larger it is an even larger team
သူပြောသွားတာက Writer အနေနဲ့ပုံမှန်လုပ်နေကြတဲ့လူအများပြားပါဝင်တဲ့အဖွဲ့ကြီးတစ်ခုအနေနဲ့ဒီသတင်းတင်ပြနိုင်ဖို့ကြိုးပမ်းဆောင်ရွက်ခဲ့တဲ့အကြောင်းသူတို့တွေအကောင်းဆုံးလုပ်နိုင်ခဲ့တယ်ဆိုတာဒီစုကတက်သေးပြနေကြောင်းပြောသွားတာပါ2009ခုနှစ်မြန်မာနိုင်ငံရွှေဝါရောင်တော်လှန်ရေးမှာဂျပန်သတင်းတော်ကင်ချီနာဂအီပြစ်သက်ခံခဲ့ရတဲ့ဓာတ်ပုံကိုရိုက်ယူနိုင်ခဲ့ပြီးအဲ့ဒီဓာတ်ပုံနဲ့ပူလီဇာသတင်းဓာတ်ပုံစုရခဲ့တဲ့နယူးယောက်အခြေစိုက် writer ဓာတ်ပုံသတင်း editor Adri Fortif ကလည်း
ဝိညာဒုက္ခသည်ရဲ့အခြေအနေကဘာကတိအောင်ရိုက်တာဓာတ်ပုံသတင်းတော့အဖွဲ့အနေနဲ့ချိတ်ဆက်ပေးနိုင်ခဲ့တာပါ။ပင်လယ်လှိုင်းနေကြကိုယ်တိုင်တွားရောက်ခဲ့ကြသလိုအခက်ခဲတွေရင်ဆိုင်ကြော်ဖြတ်ပြီးရိုဟင်ညာသတင်းတွေကိုဓာတ်ပုံအထောက်အထားတွေနဲ့တင်ပြနိုင်ခဲ့တာပါ။အဲ့ဒီအတွက်လည်းကျွန်တော်အလိုမဲ့ဂုဏ်ယူပါရစေ။အခုရိုဟင်ညာသတင်းတွေနဲ့ပတ်သက်လို့မြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့ကျွန်တော်တို့ရဲ့သတင်းတော်နှစ်ဦးရှိနေပါတယ်။သူတို့တွေအများဆုံးလွတ်မြောက်ဖို့အတွက်လည်းကျွန်တော်တို့ဆုတောင်းပါတယ်
။ကိုစိုးစီယာတွန်းဟာမြန်မာဓာတ်ပုံသတင်းသမားတဦးအနေနဲ့ပထမဆုံးအကြိမ်ပူလီစာစုရရှိခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားကျွန်းမှာလူကုန်ကူးခံရတဲ့မြန်မာငါးဖမ်းသမားတွေအကြောင်းစုံစမ်းဖော်ထုတ်နိုင်ခဲ့တဲ့အတွက်2016ခုနှစ်ပူလီစာစုံစမ်းထောက်လှမ်းတဲ့သတင်းထောက်စုကို AP သတင်းဌာနကိုချီးမြှင့်ရမှာမြန်မာနိုင်ငံက AP သတင်းထောက် Esther Tucson လည်းရရှိခဲ့တာပါ writer သတင်းဌာနအနေနဲ့နောက်ထပ်ပူလီစာစုဖြစ်တဲ့အကောင်းဆုံးနိုင်ငံတကာသတင်းတင်ပြမှုအတွက်ဖိလစ်ပိုင်သမရဒူတာတေးရဲ့မူရစေဝါနှိမ်နှင်းရေးစစ်ပွဲအတွင်းရဲတပ်ဖွဲ့ရဲ့ဥပဒေမဲ့တပ်ဖြတ်မှုတွေကိုဖော်ထုတ်တင်ပြနိုင်ခဲ့တဲ့အတွက်စုချီးမြှင့်ခံခဲ့ရပါတယ်ဒါဟာ writer သတင်းဌာနအတွက်ပထမဆုံးအကြိမ်ပူလီစာ ပိုလီဇာစုနှစ်စုကိုတပြိုင်တည်းချီးမြှင့်ခံရတာဖြစ်ပါတယ်။ကိုလံဘီယာတက္ကသိုလ်ကြီးကနေသတင်းစာနယ်ဇင်းပညာရဲ့မြင့်တင်တဲ့အနေနဲ့1909ခုနှစ်တဝိုက်ကနေစပြီးပူလီဇာစုကိုချီးမြှင့်ခဲ့ရမှာစုရရှိတဲ့အမည်စင်းကိုဧပြီလမှာကြေညာပြီးကိုလံဘီယာတက္ကသိုလ်အဓိပတိကိုယ်တိုင်ချီးမြှင့်တဲ့စုပေးပွဲနဲ့အတူနေ့လယ်စာစားပွဲအခမ်းအနားကိုတော့ကိုလံဘီယာတက္ကသိုလ်ပရဝုံအတွင်းမေလမှာကျင်းပတာဖြစ်ပါရဲ့ရှင
်။မိုင်းဂျင်းနိုင်ပြောပြသွားတာပါ။အခုတော့မြေထဲပင်လယ်မှာထောင်နဲ့ချီးပြီးတော့လေစီးပြေးဒုက္ခသည်တွေရဲ့အသက်ကိုနှစ်ပေါင်းများစွာကယ်တင်ခဲ့ကြတဲ့ဇနီးမောင်နှံရဲ့ရိုဟင်ဂျာအရေးကယ်တင်မှုပြုလုပ်နေတဲ့အစီအစဉ်ကိုဆက်ပါမယ်။ဒီဇနီးမောင်နှံဖြစ်တဲ့ Regina Christopher Catrabon တန်းကျွယ်တထေးဇနီးမောင်နှံဟာအခုဆိုရင်ကပ်ပလီပင်လယ်ပင်ထဲကိုရောက်ရှိနေပြီးတော့လေစီးပြေးရိုဟင်ဂျာတွေကိုကယ်တင်ဖို့အတွက်ကြိုးစားနေပါတယ်။ဒီအကြောင်းကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ဆင်းရဲရင်းနဲ့မှုရင်းနဲ့ဆစ်ပေးဒုက္ခတွေကြောင့်တစ်နှစ်ကိုလူပေါင်းသိန်းနဲ့ချီပြီးဥရောပကိုထွက်ပြေးနေကြတာဖြစ်ပြီး IOM နိုင်ငံတကာရွှေ့ပြောင်းအခြေချသူများအဖွဲ့ရဲ့ဆင်းတွေအရအကြောင်းအမျိုးမျိုးကြောင့်ဥရောပနိုင်ငံတွေမှာအခြေချဖို့အတွက်မြေထဲပင်လယ်ထဲကိုကျော့ဖြတ်ထွက်ပြေးရင်ပင်လယ်ပြင်နဲ့အသက်ဆုံးခဲ့ရသူပေါင်းဟာတက်ကရင်2000ကနေအခုချိန်ထိဆို3000ကျော်ရှိနေတာပါဒီဒုက္ခတွေကိုကူညီနေတဲ့အဖွဲ့တွေထဲမှာ American ပြည်ထောင်စု Louisiana ပြည်နယ်သားအသက်34နှစ်အရွယ်မီလီယနာတထေးကြီး Christopher Catrambone နဲ့ဇနီးဖြစ်သူအီတလီနိုင်ငံသူ Regina တို့ရဲ့ရွှေပြောင်းသူများကမ်းလွန်ကူညီကယ်ဆယ်ရေးဌာန MOAS ကကယ်ဆယ်ပေးနိုင်ခဲ့သူက4000လောက်ရှိနေပါတယ်ဒီအဖွဲ့ကိုသူတို့ဟာ2013မှာထူထောင်ခဲ့တာဖြစ်ပြီးပင်လယ်ပြင်တွင်ဒုက္ခရောက်နေသူတွေကိုမီတာ40အရှည်ရှိတဲ့ Phoenix လို့နာမည်ပေးထားတဲ့သင်္ဘောနဲ့ကူညီကယ်ဆယ်ရေးတွေကိုလုပ်ခဲ့တာပါအခုတော့အဖွဲ့သား15ယောက်ပါတဲ့သူတို့ရဲ့ MOAS အဖွဲ့ဟာကပ်ပလီပင်လယ်ပြင်ထဲမှာရောက်နေတာဖြစ်ပြီးမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခရောက်နေတဲ့လှေစည်းပြေးရိုဟင်ဂျာတွေကိုကယ်တင်ဖို့အတွက်လုပ်နေကြတာဖြစ်ပါတယ်သူတို့ဟာကမ်းမမြေနဲ့ပင်လယ်ပြင်ထဲကိုခဏခဏနဲ့လှေတွေနဲ့ထွက်ပြေးလာမယ်ဒုက္ခတွေတွေကိုနေရောညပါမပြတ်လိုက်လံရှာဖွေနေတယ်လို့ Regina Catrambon က France 24သတင်းဌာနကိုအခုလိုပြောပါတယ
် There is no body in this sea there is no NGO
ဒီမှာဘယ်သူမှမရှိပါဘူးဒီပင်လယ်ပြင်ထဲမှာဒုက္ခရောက်နေတဲ့သူတွေကိုရှာဖွေမဲ့ NGO တစ်ဖွဲ့မှမရှိပါဘူးဒုက္ခရောက်နေတဲ့ရိုဟင်ဂျာတွေကိုရှာဖွေဖို့ကျမတို့ဒီကိုရောက်နေတာပ
ါသူတို့ဟာအခုခါမှာထိုင်းနိုင်ငံကမ်းလွန်ဒေသတွေမှာရောက်နေတာဖြစ်ပါတယ်ပြီးခဲ့တဲ့လတုန်းကပဲလှေစီးပြေးရိုဟင်ဂျာအယောက်100ကျော်ဟာလှေသုံးစီးနဲ့ထိုင်းကမ်းခြေကိုရောက်လာခဲ့တယ်လို့ထိုင်းရေရက်ကအတည်ပြုပြောကြားခဲ့ပါတယ်ဒါပေမဲ့သူတို့ဟာလှေစီးပြေးဒုက္ခတွေတွေကိုလက်မခံခဲ့ပဲအန္တရာယ်ကြီးတဲ့ပင်လယ်ပြင်ထဲကိုပြန်ပြီးလွတ်ခဲ့တယ်လို့ခရစ်စတိုဖာကပြောပါတယ
် The Thai authorities have intercepted the boat in Thai search and rescue region
ထိုင်းအနာဘယ်နီဟာသူတို့ရှာဖွေကယ်ဆယ်ရေးလုပ်နိုင်တဲ့ဒေသထဲမှာလှေစီးပြေးဒုက္ခတွေရဲ့လှေတွေကိုဖမ်းမိခဲ့ပါတယ်အဲ့ဒီနောက်မှာသူတို့ကိုရေနဲ့အစားအစာတွေပေးပြီးတော့သူတို့သွားကျင်တဲ့မလေးရှားနိုင်ငံကိုသွားဖို့ပင်လယ်ထဲကိုပြန်ထွက်ခွင့်ပေးခဲ့ပါတယ်ဒါဟာထိုင်းနေရဲ့လူရိုးလှုပ်စင်နိုင်ငံရေးစနစ်ပါဒီစနစ်အရဒုက္ခတွေကိုပင်လယ်ပြင်ထဲပြန်လွှတ်လေရှိပါတယ
်ထိုင်းဆိုရဟာသူ့နိုင်ငံရေပြင်ပိုင်းတဲ့ဒေသအတွင်းမှာရိုဟင်ဂျာတွေကိုရောကူညီကယ်ဆယ်တဲ့အဖွဲ့တွေလာရောက်တာကိုပါမလိုလားပါဘူးသူတို့ရဲ့ Phoenix တင်ပေါ်ထိုင်းရေပြင်ထဲရောက်တာနဲ့စစ်ရေရင်တွေအနာကနေလိုက်လာတယ်လို့စစ်လေရင်တွေကလည်းတင်ပေါ်ဘော်ကနေကပ်ပြီးမကြမ်းမကြမ်းပြန်တန်းတတိပေးလေးရှိတာပ
ါ I inform you Phoenix cannot anchor in the area of littoral sea of Thailand
သူတို့ရဲ့ Phoenix တင်ပေါ်ကိုကမ်းလွန်ဒေသမှာကြောက်ချခွင့်မပေးတယ်လို့ထိုင်းကမ်းခြေကိုလည်းကတ်ခွင့်မပေးခဲ့ပါဘူးဒါအပြင်ထိုင်းအာဏာပိုင်တွေကသူတို့ကိုပြန်ပြီးနှင်ထုတ်တယ်လို့လည်းပြောပါတယ်။သူတို့ဖွဲ့ဟာမြေထဲပင်လယ်ထဲမှာကူညီကယ်ဆယ်ရေးတွေလုပ်တုံးကလည်းအခုလိုပဲဒေသအာဏာပိုင်တွေနဲ့မကြာခဏရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။သူတို့ရဲ့ပစ္စည်းတွေသိမ်းယူတာအထူးကိုဖြစ်ခဲ့တာပါ။ဒါပေမဲ့သူတို့ကတော့သူတို့ရဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုလက်လျှော့မှာမဟုတ်ဘူးလို့ပြောပါတယ်။ထိုင်းနိုင်ငံနဲ့ဆိုင်းယန်မွတ်စလင်အများစုနေထိုင်ရာမလေးရှားနိုင်ငံကလေစီးပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံတဲ့အနေအထားမှာရှိနေပါတယ်။လွန်ခဲ့တဲ့နှစ်တွေအတွင်းမလေးရှားနိုင်ငံလန်ကာဗီကျွန်းကိုရောက်လာတဲ့လေစီးပြေးရိုဟင်ဂျာဒုက္ခသည်ကတထောင်လောက်ရှိနေတာပါ။သူတို့ဖွဲ့ဟာ2016ခုနှစ်ထဲမှာလဲအသက်အကဲသင်္ဘော MV Phoenix နဲ့ တာဝေးသွားနိုင်တဲ့ drone နှစ်စီးကိုတုံးပြီးလေစီးပြေဒုက္ခသည်တွေကိုကယ်ဆယ်ဖို့အတွက်စူးစမ်းခဲ့ပူတာဖြစ်ပြီးလူတွေပင်လယ်ထဲမှာတည်တာမျိုးမဖြစ်သင့်ပါဘူးလို့ MOAS Director Martin Surab က VOA ကိုပြောကြားခဲ့ပါတယ်
တော်ခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းတပုတ်ဆက်ကင်မြန်မာနဲ့ဆိုင်တဲ့နောက်ထပ်သတင်းတပုတ်တင်ဆက်ပေးပါမယ်မွန်ပြည်နယ်အစိုးရအဖွဲ့ရဲ့လျှက်စစ်စွန့်ရဲနဲ့စစ်မှုဝန်ကြီးမင်းထင်အောင်ဟန်ကိုယာရုကနေနှုတ်ထွက်ခွင့်ပြုလိုက်တယ်လို့နိုင်ငံတော်သမ္မတလက်မှတ်နဲ့ထုတ်ပြန်ထားပေမဲ့ဝန်ကြီးမင်းထင်အောင်ကတော့ပါတီရဲ့ညွှန်ကြားချက်ကြောင့်နှုတ်ထွက်ရတာဖြစ်တယ်လို့ပြောပါတယ်စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့သူနဲ့ပတ်သက်လို့ဒေတာတွင် NLD ပါတီဝင်အချင်းချင်းကြားမှာတိုင်ကြားမှုတွေလည်းရှိခဲ့တယ်လို့သိရပါတယ်။ VOA သတင်းတောက်နိုင်ကွင်းအိမ်စုံစမ်းမေးမြန်းပြီးတော့သတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
။မွန်ပြည်နယ်အစိုးရဖွဲ့ဝင်လက်စစ်စွမ်းရည်နဲ့စစ်မှုဝန်ကြီးမင်းထေအောင်ဟန်အနေနဲ့ပါတီရဲ့ညွှန်ကြားချက်အတိုင်းလိုအပ်ချက်ရနှုတ်ထွက်ခဲ့တယ်လို့မွန်ပြည်နယ်လွှတ်တော်ခန့်မှန်းမှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ
်။ပါတီအစီအစဉ်နဲ့ဒါပေမဲ့ကျွန်တော်လည်းပထမသက်ချက်တော့ဗျာဒါကတော့ဆုံးဆောင်မှာဘိုင်းလို့လည်းပေါ့နော်ဒီကခုမှအပြစ်ရှိလားပေါ့အဲ့လိုမျိုးစိတ်ထဲမှာအတန်တရာရှိလို့လူကြီးတွေသွားမေးပါတယ်သွားမေးတဲ့အခါကျတော့အဲ့ဒါတွေတော့ဘူးမှမဟုတ်ကျွန်တော်ပါတီရဲ့လုပ်ငန်းလိုအပ်ချက်ရတယ်ဒီလိုမျိုးဒါရွှေ့တာဖြစ်ကြောင်းသူအကုန်လုံးရှင်းပြတယ်ကျွန်တော်တို့ကလည်းဘာစိတ်ပူတာလဲဆိုတော့ကျွန်တော်တို့ကနည်းပါနေတာလေနည်းမျိုးဆိုတော့ကျွန်တော်တို့ရဲ့နောက်သားစဉ်မြေးဆက်ဒီကိုမဟုတ်တာလုပ်တယ်လို့အထင်ခါတာမျိုးအထင်မခံဒီကိစ္စတွေလူကြီးတွေကိုသင်ပြတော့လူကြီးတွေကဒါကိုလည်းအကုန်သူတို့တာဝန်ယူဖြစ်ရှင်းပေးမယ်ဆိုကျွန်တော်တို့ကလည်းပြောတယ်
ဝန်ကြီးမင်းထင်အောင်ဟာတာဝန်ကနေနှုတ်ထွက်ရတာဟာဒေတာတွင် NLD ပါတီဝင်ချင်းချင်းကြားတိုင်ကြားမှုတွေဖြစ်ပွားနေတယ်လို့သတင်းတွေပေါ်ထွက်နေပါတယ်ဒီအချိန်လေးကိုတော့မော်လမြိုင်ခြေဆိုင်တန်လွင်တိုင်းသတင်းဌာနအမှုဆောင်အက်ဒီတာနိုင်မင်းမင်းရွယ်ကခုလိုသုံးသပ်ပြောဆိုပါတယ
်သူနောက်ထပ်ပြစ်ကြတာကကျွန်တော်တို့တက်တဲ့ရှားနေတာဓာရီဒါဆိုဝန်ကြီးကနားထောင်တာတော့ဆက်ဆိုတော့ပြည်ထောင်နာလို့ဖြစ်တယ်နောက်ပြီးတော့ဒီပါတီပြင်မှာလည်းအဆုဖွဲ့ပြီးတော့အကြခကြအကြကောကြတယ်တော်တော်များများတယ်အဲ့ဒီကစားရပါဒီလိုဆောင်ချက်တော့မအမီကြီးကစားရရောအချားရဲ့ဆုံးချက်တွေကကန်တက်ကူမီတွေတဲ့အစင်ပြေနေကုန်တော့ဘူးအဲ့ဒါလည်းကျွန်တော်တို့ကတကယ်တော့ကြားနေတယ်ကျွန်တော်တို့လေ့လာမှုတလောက်တော့ဒီဟာတိုက်ဆွဲရတာပြဿနာမရှိဘူးဒီတတိရှိတယ်ဆိုတော့ဘာလို့လဲဒီကအများအားကျွန်တော်တို့ကိုပြောပြနိုင်ရရှိတယ်ပါပဲ
ဝန်ကြီးမင်းထင်အောင်ဟန်ဟာ NLD ပါတီအတွင်းမဝင်ရောက်ခင်ကတည်းကအောင်မြင်တဲ့စီးပွားရေးလုပ်ငန်းရှင်တူလည်းဖြစ်ပါတယ်2025ဆွေဆွေရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဖွဲ့ဝင်တူအနေနဲ့မော်လမြိုင်မြို့မဲဆန္ဒနယ်မှာပြည်နယ်လှုပ်တော်ကူစလဲဖြစ်ရွေးချယ်ခံရပြီးပြည်နယ်လက်ဆက်စွမ်းရည်နဲ့စစ်မှုဝန်ကြီးဖြစ်တာဝန်ပေးအပ်ခြင်းခံရပါတယ်မင်းထင်အောင်ဟန်အနေနဲ့ဝန်ကြီးတာဝန်နဲ့ကိုပိုင်စီးပွားရေးလုပ်ငန်းတွေကြားရှက်နွယ်မှုတွေကြောင့်တိုင်တန်းချင်းခံနေရတယ်လို့လဲနိုင်မင်းမင်းနွယ်ကခုလူဆက်ပြောပါတယ
်ဝန်ကြီးတို့ဖြစ်နေတဲ့နေရာကဒီကစီးပွားရေးလုပ်ငန်းမှာဒီကုမ္ပဏီတွေကရှိတယ်ဆောက်လုပ်ရေးကုမ္ပဏီတွေရှိတယ်စားပြားရလုပ်ငန်းတွေတွေကြားရေးလက်ကတော့ရှိတယ်ဒီဝန်ကြီးတပ်ပိုင်းမှာစီးပွားရေးသမားတွေနဲ့ရောစီးပွားရေးအစုတွေနဲ့ပူးပေါင်းဆောင်ရွက်မှုတစုံတရာကကျွန်တော်တို့ကတော့ဝက္ခရဏတော့မပြည့်ဘူးတခြားသူစောက်ကြည့်တွေပိုင်းပိုင်းနဲ့စောက်ကြည့်ရခဲ့တာဒီစတော့ဘူးဒီမှာရှင်းရတယ်ဗျာဒီနယ်ရတော့ကြားရပါလေ
မင်းထင်အောင်ဟာရာသူကနေနှုတ်ဆက်သွားပြီပဲလေမွန်ပြည်နယ်လှုပ်တော်ထဲမှာလှုပ်တော်ကုစလေသူအနေနဲ့ဆက်လက်တာဝန်ယူသွားမှာဖြစ်ပြီး2020ရွေးကောက်ပွဲအွန်လိုင်းရေးအတွက်ဆက်လက်ကြိုးပမ်းသွားမယ်လို့လည်းပြောဆိုခဲ့ပါတယ်မွန်ပြည်နယ်ဆိုရဖွဲ့တွင်မှဝန်ကြီးချုပ်ဦးမင်းမင်းဦးပြီးနောက်ဝန်ကြီးမင်းထင်အောင်ဟာဒုတိယမြောက်နှုတ်ထွက်ခဲ့ရသူလည်းဖြစ်ပါတယ်ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေပုံမှ264ပုံမှခွဲကနဲ့တိုင်းဒေသကြီးသို့မဟုတ်ပြည်နယ်ဆိုရဖွဲ့ဥပဒေပုံမှ52ပုံမှခွဲခတ်တို့ပါပြဋ္ဌာန်းချက်များအရမွန်ပြည်နယ်ဆိုရဖွဲ့လက်စစ်စွမ်းရည်နဲ့စစ်မှုဝန်ကြီးဦးမင်းထင်အောင်ဟန်ကို၎င်းရဲ့စံသားလျောက်ပြည်နယ်ဝန်ကြီးရသူကနဲ့နှုတ်ထွက်ခွင့်ပြုကြောင်းနိုင်ငံတော်သမ္မတကလည်းမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ကိုရင်ရဲ့သတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းတပုတ်ဆက်ချင်ပါတယ်အထင်ကြီးဆစ်သတင်းတော့တူလည်းဖြစ်ပြီးတော့ရုရှားအစိုးရကိုဝေဖန်နေရှိတဲ့သတင်းစာဆရာအကရဒီဘပ်ချင်ကိုကိုတေဆုံးကြောင်းယူကရိန်းအာဏာပိုင်တွေကလောက်ကျန်သတင်းလွှင့်ခဲ့ပါတယ်ဒီလိုလောက်ရတာဟာဘပ်ချန်ကိုရဲ့အသက်ကိုအန်တရီယကိုလုံခြုံရေးအတွက်အကွက်စင်လှည့်စားလိုက်ခြင်းသာဖြစ်တယ်လို့ယူကရိန်းလုံခြုံရေးအကြီးအကဲကနောက်တနေ့မှပြောဆိုလိုက်ပါတယ်ဒီအကြောင်းအကြောင်းစုံကိုမမျှသတင်းအောင်ကပြောပြပါလိမ့်မယ်ခင်ဗျာ
အထင်ကြီးဆစ်သတင်းထောက်ဖြစ်ပြီးရုရှားအစိုးရကိုဝေဖန်လေးရှိတဲ့အာဂါဒီဘက်ချန်ကိုတေဆုံးကြောင်းသတင်းလောက်ကျန်ရတာဟာ သူ့အသက်လုံခြုံရေးအတွက်လှည့်စားလိုက်ခြင်းသာဖြစ်တယ်လို့ယူကရိန်းလုံခြုံရေးအကြီးအကဲကဆိုပါတယ်။ယူကရိန်းနိုင်ငံ KF မြို့တော်ကသူနေထိုင်ရာအိမ်ကမ်းလေကခွင်မှာရုရှားသတင်းစာဆီယာအာကာဒီဘက်ချန်ကိုတနတ်သမားလက်ချက်နဲ့တေဆုံးကြောင်းအင်္ဂါနေ့ကယူကရိန်းအာဏာပိုင်တို့ကကြေညာပြီးနောက်တည့်ရက်မေ30ရက်နေ့မှာသူ့ကိုအသက်မသေးဘဲကောင်းကောင်းမွန်မွန်နဲ့ပြန်တွေ့ကြရတဲ့အတွက်သတင်းတောက်တွေဟာအံ့အားသင့်ခဲ့ကြရပါတယ်။Mr. Bechenko ကိုဗုဒ္ဓဟူးနေ့ကယူကရိန်းလုံခြုံရေးဌာနအကြီးအကဲ Vasil Hishtek နဲ့အတူရုပ်မြင်သံကြားမှာတွေ့ကြရပြီးသူလှုပ်ကြံခံရကြောင်းသတင်းဟာလွန်ခဲ့တဲ့နှစ်လကလေးကယူကရိန်းလုံခြုံရေးဌာနကကြိုတင်ပြင်ဆင်ထားတဲ့အထူးစစ်ဆင်ရေးရဲ့ဒစိတ်ဒဒေတာအကွက်ဆင်တဲ့သတင်းသာဖြစ်ပြီး Mr. Bechenko ကိုတတ်မဲ့အစီအစဉ်ကိုဖော်ထုတ်ဖို့သူတည်သွားပြီလို့ဟန်ဆောင်ခဲ့ကြောင်းလုံခြုံရေးဌာနအကြီးအကဲ Vasil Hishtek ကရှင်းလင်းပြောဆိုပါတယ်။အမည်မသိယူကရိန်းနိုင်ငံသားတူဟာ KF မြို့မှာလူတူးကိုလှုပ်ကြံဖို့အတွက်လက်နက်တွေဝယ်ယူဖို့မေးမြန်းနေတယ်ဆိုတော့အမည်မဖော်လိုတဲ့သတင်းရက်ွက်ကရတဲ့တဲလွန်စားကနေဒီလိုဇက်လန်းဆင်ရတာဖြစ်တယ်လို့လည်းဆိုပါတယ်။ရုရှားထောက်လန်းရေးကလူတူးကိုလှုပ်ကြံတက်ဖြတ်ပေးဖို့ယူကရိန်းရှေ့ပိုင်းခွဲထွက်ရေးသမားဟောင်းတူးကိုဒေါ်လာ4000ကမ်းလှမ်းခဲ့တယ်လို့လုံခြုံရေးဌာနအကြီးအကဲ Hishtek ကပြောပါတယ်။တိုင်းတစ်ပါးမှာအခုလိုဥပဒေမဲ့တပ်ဖြတ်မှုကြံစီတဲ့ရုရှားတရှို့ကိုဖော်ထုတ်ဖန်ဆီးလိုတဲ့အတွက် Mr. Bechenko ကိုယူကရိန်းလုံခြုံရေးဌာနကအထူးစစ်ဆင်ရေးမှာပူးပေါင်းပါဝင်ဖို့ခေါ်ယူစေခိုင်းခဲ့တာဖြစ်တယ်လို့လည်းဆိုပါတယ်။ Mr. Bechenko ကိုလှုပ်ကြံတပ်ဖြတ်ဖို့စီစဉ်သူအဖြစ်တန်တရားရှိထားသူကယူကရိန်းနိုင်ငံသားဖြစ်ပြီးအထူးစစ်ဆင်ရေးအတွင်သူ့ကိုဖမ်းမိထားကြောင်းနဲ့ဒီကိစ္စရက်မှာရုရှားထောက်လန်းရေးပါဝင်ပတ်သက်နေကြောင်းခိုင်လုံတဲ့သက်တည်တွေလည်းရထားတယ်လို့ယူကရိန်းလုံခြုံရေးဌာနကြီးကဲကပြောဆိုသွားပါတယ်။သတင်းတောက်တွေနဲ့တွေ့ဆုံရမှာမစ္စတာဘက်ချန်ကိုကသူ့မိသားစုကိုလှည့်စားခဲ့မိတာစိတ်မကောင်းဖြစ်မိတယ်လို့အခုလိုပြောပါတယ
်။ Отдельно я хотел, конечно, принести извинения моей жене за тот ад, который она прошла за эти 2 дня, Боречка, прости, пожалуйста, но
အလုံးကိုတောင်းပန်ပါတယ်။ကျွန်တော်မိတ်ဆွေတငယ်ချင်းတွေရဲ့ဇာပနာတွေကိုတွားပူတာမှုဘလို့ခံစားကြရမယ်ဆိုတာကျွန်တော်နားလဲပါတယ်။ဒီလိုလုပ်ရတာစိတ်မကောင်းပါဘူး။တခြားရွေးချယ်စရာမရှိလို့ပါကျွန်တော်အမျိုးသမီးကိုလည်းအထူးတောင်းပန်ပါတယ်ဒီနှစ်အတွင်းသူတကယ်ကိုနာကျင်ကြေကွဲခဲ့တာပါအိုလီယာကြီးခွင့်လွှတ်ပေးပါရွေးစရာတခြားနည်းလမ်းမရှိလို့ပါ
ကနဦးပိုင်းသတင်းတွေမှာတော့မစ္စတာဘက်ချန်ကိုကိုယူကရိန်းနိုင်ငံ KF မြို့တော်ကသူ့နေထိုင်ရာအိတ်ခမ်းအဝမှာတွေးရိုင်နဲ့လဲနေတာကိုသူ့ဇနီးကတွေ့ခဲ့တာလို့ဖော်ပြခဲ့တာပါဒီစစ်စင်ရေးမှာမစ္စတာဘက်ချန်ကိုရဲ့ဇနီးပါဝင်ပတ်သက်မှုရှိမရှိကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူ
း Organizator Чего злочину?
ကျွန်တော်သိရသလောက်တော့ဒီစစ်စင်ကြီးကလွန်ခဲ့တဲ့နှစ်လကလေးကစီစဉ်ခဲ့တာပါဒီအထူးစစ်စင်ရေးကြောင့်ကျွန်တော်အသက်ချမ်းသာရရတာပါအကြမ်းဖက်မှုတွေကိုတားဆီးနိုင်ခဲ့တဲ့အတွက်ကျေးဇူးတင်ကြောင်းပြောလိုပါတယ
်အင်္ဂါနေ့ကသတင်းတောက်မစ္စတာဘက်ချန်ကိုတနက်နဲ့ပြစ်ခတ်လှုပ်ကြံခံရတယ်ဆိုတဲ့သတင်းကအလုံးကိုတုံ့လှုပ်သွားစေခဲ့ပြီးယူကရိန်းနဲ့ရုရှားအာဏာပိုင်တွေတူးပေါ်တူးအပြစ်တင်ခဲ့ကြပါတယ်ယူကရိန်းဝန်ကြီးချုပ်ဗလာဒီမာဂရော့စီယမန်ကဒါဟာရုရှားရဲ့စနစ်တကျအကွက်ချစီမံတာလို့ပြောခဲ့သလိုရုရှားပြောခွင့်ရဒီမီထရီပက်စကော့ဖ်ကညင်းဆိုခဲ့ပြီးယူကရိန်းဟာသတင်းတောက်တွေအတွက်မလုံခြုံရာဒေသတစ်ခုဖြစ်တယ်လို့တုံ့ပြန်ပြောဆိုခဲ့ပါတယ်မစ္စတာဘာချန်ကိုကိုအခုလိုအသက်ရှင်ရဲ့ပြန်တွေ့ရလို့ဝမ်းမြောက်မိတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရမာရီယာဇက်ကာရိုဗာကထုတ်ဖော်ပြောဆိုခဲ့ပါတယ်ဒါပေမဲ့ယူကရိန်းအစိုးရကဒီလိုမမှန်မကန်လှုပ်ကြံသတင်းနဲ့ဝါရဖြန့်နေလို့လေသူကပြောပါတယ်။အသက်40နှစ်အရွယ်မစ္စတာဘက်ချန်ကိုဟာအနောက်ကနေအပြစ်ခံရတဲ့တနက်ဒဏ်ရာတွေနဲ့ဆေးရုံကိုတင်ပို့နေတော့မှပဲလူနာတင်ရင်ပေါ်မှာတည်ဆုံသွားတယ်လို့အင်္ဂါနေ့က KF မြို့ရဲဌာနနဲ့ယူကရိန်းပြည်ရေးဝန်ကြီးဌာနကကြေညာခဲ့တာပါ။သူတည်ဆုံသွားတယ်ဆိုတဲ့သတင်းကမိတ်ဆွေတွေကိုတုံ့လှုပ်သွားစေခဲ့တယ်လို့ခရိုင်းမီးယားသိမ်းယူခဲ့တာအပြင်အရှေ့ယူကရိန်းမှာခွဲထွက်စစ်သွေးကြတွေကိုထောက်ပံ့ပေးခဲ့လို့ဆက်ဆံရေးဆိုးရွားနေတဲ့ရုရှားနဲ့ယူကရိန်းကြားတင်းမာမှုတွေပုံမုံမြင့်တက်စေခဲ့ပါတယ
်။မမြသည်စင်အောင်ပြောပြသွားတာဖြစ်ပါတယ်။ VOE မြန်မာပိုင်းရဲ့ကြာသပတေးနေ့မနက်ဖက်အစီအစဉ်တွေကိုနားဆင်နေကြတာပါ။ကြာသပတေးနေ့မနက်ဖက်အစီအစဉ်တွေကိုမနက်9:00နာရီထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOE ကိုအီးမေးလ်ကနေတဆင့်ဝေဖန်အကြံပြုလိုတဲ့တည်ထချင်းတောင်းရင်ကြတယ်ဆိုရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။VOE ရဲ့ Washington ဖုန်းနံပါတ်ကတော့1-232-382-5554ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီတော်တာရှင်တို့နားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတိနေ့မနေ့ခင်းထုတ်လွှင့်ချက်ဒီပဲဖြစ်ပါတယ်လိုင်းဒိုမီတာ22 40 51တို့အပြင်လက်လက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာယူဝက်အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရစတဲ့ကဏ္ဍတွေနဲ့အတူ
အဲ့တော့ကျွန်တော်တို့တန်းကြီးကဒီအခုဆိုရင်ဒီအခက်ခဲတွေလည်းတပ်ပေါင်းစုံမှာများရှိနေတယ်။အဓိကအတားအဆီးဖြစ်တဲ့ပြည်တွင်းစစ်နော်။အပြင်ကျွန်တော်ပြည်တွင်းစစ်အတိုင်းအတာဒီတမက္ကအုပ်စုတွေနဲ့ဒီမြန်မာတပ်မတော်ချာမှာရှိတဲ့ပြည်တွင်းစစ်တွေရှိနေတော့မယ်။နောက်စီးပွားရေးခွင့်ပြုလို့တပ်ဖို့အတွက်လည်းဒါလာကောင်းနေရှိတော့လည်းရုန်းကန်နေရခဲ့ဖြစ်တယ်
။ဒါကတော့သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာကြားဖို့ရှိပါတယ်။နောက်ထပ်မြန်မာရေးသုံးသက်ချက်အစီအစဉ်ကိုလည်းတင်ဆက်ပေးမှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအပေါ်မှာပြည့်ဥကြောဇန်သားနဲ့အတူတင်ပြပေးပါမယ်။မြန်မာစစ်တပ်ဟာလူနည်းစုတိုင်းရင်းသားတွေပေါ်အကြမ်းဖက်တိုက်ခတ်မှုတွေပြင်းပြထန်ထန်ပြုလုပ်နေတယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ကြောင်းဂါဒီနာဟဲရစ်ရေးသားထားတဲ့ဆောင်းပါးကို The New York Times သတင်းစာမှာဖော်ပြထားပါတယ်။နိုင်ငံတကာကောက်ွက်တန်းတွေတိုးမြားလာနေတဲ့ကြားကပဲမြန်မာစစ်တပ်ဟာလူနည်းစုတိုင်းရင်းသားတွေပေါ်တပ်ဖြတ်မောင်းထုတ်နေတဲ့လူရက်တွေကပိုဆိုးလာနေတယ်လို့အင်္ဂါနေ့တုန်းကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနရဲ့ဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာမှာဖော်ပြထားတယ်လို့အစတီရေးသားထားပါတယ်။ရခိုင်ပြည်နယ်အတွင်းကမွတ်စလင်ဘာသာဝင်တွေအများစုဖြစ်တဲ့ရိုဟင်ဂျာတွေပေါ်ပြုလုပ်တဲ့အကြမ်းဖက်မှုတွေကြောင့်တိုင်းပြည်ကိုတကယ်တမ်းအုပ်ချုပ်နေတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ရဲ့နာမည်ဟာထိခိုက်ညှိနှိုင်းခဲ့ရပါတယ်။အရေးအတွက်အတိအကျမသိရတဲ့ရိုဟင်ဂျာမွတ်စလင်တွေဟာမြန်မာနိုင်ငံအတွင်းမှာအိုးအိမ်စွန့်ခွာထွက်ပြေးနေကြပြီးအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံနေကြသူအရေးအတွက်က638,800ရှိတယ်လို့ရေးသားထားပါတယ်။ခရီးယံဘာသာဝင်တွေအများစုနေထိုင်တဲ့ကချင်ပြည်နယ်အတွင်းပြုလုပ်နေတဲ့စစ်စင်ရေးတွေကြောင့်လည်းမြန်မာအာဏာပိုင်တွေရဲ့ဂုဏ်သတင်းဟာနှစတိုးပြီးတော့ဆိုးရွားစေပါတယ်။ကချင်တပုံနေနဲ့အစိုးရတပ်တို့ကြားဖြစ်ပွားတဲ့တိုက်ခိုက်မှုတွေဟာဆယ်စုနှစ်နဲ့ချီပြီးတော့ငြိမ်သက်သွားခဲ့ပေမဲ့2011ခုနှစ်ကစပြီးတကြောပြန်ဖြစ်ပွားလာခဲ့တာပါ။စစ်ပွဲတွေကြောင့်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်အတွင်းအိုးအိမ်ပြစ်ပြီးတော့ဆုံးခွာထွက်ပြေးနေကြတဲ့တိုင်းရင်းသားတွေအရေအတွက်ဟာတသိန်းလောက်ရှိတယ်လို့ကုလသမဂ္ဂကခန့်မှန်းပါတယ်။မြန်မာနိုင်ငံအတွင်းမှာတိုင်းရင်းသားလူမျိုးစုတွေနဲ့ကိုးကွယ်တဲ့ဘာသာရေးဟာဆက်ဆက်မှုရှိနေပါတယ်စသဖြင့်ရည်သားထားပါတယ်ခင်ဗျာ
ဒေါ်လာ 9.5 ဘီလီယံတန်ဖိုးစီရဲ့တရုတ်ရဲ့မြန်မာစစ်ကမ်းစီမံကိန်းဟာအလွန်ကြုံကိစ္စဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်အကြံပေးပြောကြားခြင်းဆိုတဲ့ခေါင်းစဉ်နဲ့ဂျေဆင်ကုတ်ဆိုကီစ်ရည်သားထားတာကို bloomberg.com ကထုတ်လုပ်တင်ပြလိုပါတယ်မြန်မာနိုင်ငံကြောက်ဖြူရင်းနှီးစကန်ကိစ္စနဲ့ပတ်သက်ပြီးရည်သားထားတာဖြစ်ပါတယ်ဒီစီမံကိန်းအတွက်တင်ဒါရထားတဲ့တရုတ်နိုင်ငံ CITIC ကုမ္ပဏီအုပ်စုကဒီစိတ်ကမ်းနဲ့အထူးစီးပွားရေးဇုန်တစ်ခုတည်ဆောက်ဖို့အတွက်American dollar 10 billion လောက်ကုန်ကြလိမ့်မယ်လို့သတ်မှတ်လိုက်တယ်ဆိုပါတယ်။ဒါကိုဒေါအောင်ဆန်းစုကြည်စီးပွားရေးအထူးအတိုင်ပင်ခံရှောင်းတန်းကဒါဟာလိုအပ်တာတဲ့အစားပေါင်းမြောင်များစွာပို့တယ်လို့ဆိုကြောင်းကြေတာပါတယ်။တရုတ်နိုင်ငံမှာယင်းနှိမ့်မြုပ်နှံမှု corporation ဖြစ်တဲ့ CITIC ဟာဒီစီမံကိန်းအတွက်50ရာခိုင်နှုန်းထည့်ဝင်ပြီးကျန်တာကိုမြန်မာအစိုးရနဲ့ပြည်တွင်း company တွေကခွဲဝေထည့်ဝင်ကြမှာဖြစ်ပါတယ်။ဒီစီမံကိန်းပြီးတဲ့အခါအထူးစီးပွားရေးဇုန်ကိုတရုတ်နိုင်ငံကုမ္ပဏီက55နှစ်အဆုံးပြုပြီးအဲဒီကာလအတွင်းမှာမြန်မာဘက်ကထည့်ဝင်ရမယ့်အရင်းနှီးကိုပေးဆပ်တော့မှာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမကွေးယားတက္ကသိုလ်ပမောက္ခလည်းဖြစ်ပြီးမြန်မာစီးပွားရေးကို25နှစ်ကျော်သုတေသနလုပ်လာခဲ့သူပမောက္ခချွန်တန်ကဒီစိတ်ကမ်းတည်ဆောက်မဲ့ကိစ္စဟာဒေါ်လာဘီလီယံ900တော့မလိုဘူးလို့ဆိုပါတယ်။ လက်ရှိပနမတူမြောင်တူချဲရေးစီမံကိန်းကိုတော့မှဒေါ်လာ9ဘီလီယံကျော်ကျော်ပဲတုံ့ကြတာဖြစ်တယ်ဒီချိန်မှာမြန်မာစိတ်ကန်းဟာ9ဘီလီယံဆိုတာဘယ်လို့မှအတိတ်ပဲမရှိဘူးလို့လည်းချွန်တန်းကပြောကြောင်းရေးသားထားပါတယ်အလားတူတရုတ်တို့တခြားခဲ့တဲ့သီလင်္ကာနိုင်ငံကဟမ်ဘာထိုတာစိတ်ကန်းကိစ္စမှာလည်းပဲသီလင်္ကာအစိုးရဟာဒေါ်လာ1ဘီလီယံတရုတ်စီကချိယူခဲ့ပြီးအကြေးကျွေအောင်နှစ်ပေါင်း69နှစ်အဆုံးပြုခွင့်ပေးထားရပါတယ်တဲ့ဒီလိုမျိုးဖြစ်မှာကိုမြန်မာဘက်ကအထုဆွေးနေတယ်လို့လည်းပဲအကြံပေးပါမှတနင်္ဂနွေကပြောကြောင်းရေးသားပါတယ်။ကြောက်ဖြူစီမံကိန်းဟာတကယ်တော့တရုတ်ရဲ့ Belt and Road လို့ခေါ်တဲ့စီမံကိန်းအတွက်သက်ဆိုင်ပတ်သက်တဲ့နိုင်ငံတွေအလုံးအတွက်အကျိုးရှိနိုင်ပေမဲ့ဒီလိုကြွေးတံမပြီးအောင်စီစဉ်သင့်တယ်။ဒါမှသာတရုတ်အတွက်လည်းပဲအကျိုးရှိနိုင်တယ်လို့ပမခဆွန်တနင်္ဂနွေကပြောကြောင်းရေးသားထားပါခင်ဗျာ
။ဒါကတော့မီကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးခဲ့တာဖြစ်ပါတယ်အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်ပါပြီမနေ့ကနေ့နားဆင်နေကြအမေရိကန် EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတန်းကတင်ဆက်ပေးနေတာဖြစ်ပါတယ
်ဒီနေ့မနေ့တင်ပြမယ် EDN အသုံးက
Hold your horses
ဖြစ်ပါတယ်စာလုံးပေါင်းကHOLD hold ga kain tha ba sout tha ba YOUR yor ga tin i HORSES horses ga mien dui so lo zakwai thun ye dai yai de be ga mien dui ko kain tha ba bo di niya ma the ma pyo tha bi me na le pi da phi ya ma ga lo mien dui ye sa jo dui ko kain tha ba swe da ba so da ba be da chang di thong ye idiom so le twa wai de be ga lo shin ma de ta khu khu ko ma lout de be ဆိုင်ထားပါလို့ရည်ညွှန်းတာဖြစ်ပါတယ်ဆိုလိုတာကတော့မြင်းကိုမမောင်းရလေအောင်ဆိုင်ထားရင်ဇက်ကျိုးကိုဆွဲထားပါလို့ရည်ညွှန်းပြောတာ ਨੇ အတူတူပဲဖြစ်ပါတယ်အလားတူပါပဲနေစဉ်ဘဝမှာလုပ်ငန်းတစ်ခုခုကိုမလုပ်နိုင်သေးဘူးလုပ်မဲ့အခြေအနေမရသေးဘူးဆိုင်ထားပါလို့ဆိုရင် EDM အသုံးရ Hold your horses လို့တင်စားပြောတာဖြစ်ပါတယ်တနည်းအားဖြင့်တော့ခဏနေပါဦးဆိုင်ထားပါမလောပါနဲ့လို့ရည်ညွှန်းတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grupi ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Many of the world's biggest banks are eager to move into Burma. But the country's central bank says, hold your horses.
ကမ္ဘာမှာအကြီးဆုံးဘဏ်တော်များများကမြန်မာနိုင်ငံတွင်ဝင်ရောက်လုပ်ကိုင်လူစိတ်စိုးနေကြတယ်။ဒါပေမဲ့အဲ့ဒီနိုင်ငံရဲ့ဗဟိုဘဏ်ကမဖြစ်နိုင်သေးဘူးဆိုင်းထားပါအောင်လို့ပြောနေတယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် Many of the world's biggest banks are eager to move into Burma but the country's central bank says hold your horses
အလို့တခုကိုခိတဆိုင်းထားပါအောင်အခြေအနေမပြီးသေးဘူးနေပါအောင်ဆိုရင် ATM အသုံးအရာဘယ်လိုပြောမလဲ
Hold your horses.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးမဲဖြစ်ပါတယ
်။ဒါကတော့နနခင်အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာပါ။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ပေးပါမယ်။တရုတ်ပေါ်မြန်မာနိုင်ငံရဲ့မိခိုအားထားမှုဟာဘဲမလိုက်ရေးအစဉ်လာကိုထိခိုက်နေပြီလား။ရှေ့မတိုးဖြစ်နေတဲ့မြန်မာငင်းညာရေးဖြစ်စဉ်အပါအဝင်မြန်မာပြဿနာတွေအတွက်တရုတ်ဟာဘလောက်အထိအားထားလောက်ပါသလဲဆိုတာကိုမြန်မာကိုတရုတ်ဘာကြောင့်ကူညီသလဲဆိုတဲ့ခေါင်းစဉ်နဲ့အမေရိကန်ပြည်ထောင်စုစတီမဆန်မူဝါဒလေးလာရေးအဖွဲ့ရဲ့တရုတ်ရေးရာဌာနဒါရိုက်တာယွန်းစံနဲ့ဦးကျော်စံသာဆွေးနွေးသုံးသပ်တင်ပြထားပါတယ်နားဆင်နိုင်ပါပြီခင်ဗျာ
အခုမြန်မာနိုင်ငံနဲ့အနောက်နိုင်ငံတွေရဲ့ဆက်ဆံရေးနည်းနည်းကျဲလာတယ်လို့ဆိုရပါလိမ့်မယ်ဒီချိန်မှာတရုတ်နိုင်ငံရဲ့အခန့်ကဏ္ဍဟာမြန်မာနိုင်ငံရေးမှာပုံမအရေးကြီးလာတယ်လို့ယူဆရပါတယ်။ယုံဆန်းဘယ်လိုသုံးသပ်လို့ရလဲလွှမ်းခြုံပြီးပြောမယ်ဆိုရင
်။ I think that is true and that is in a way not good news for Burma because
ဒါမှမဟုတ်ရှင်။တနည်းအားဖြင့်တော့ဒါကမြန်မာနိုင်ငံအတွက်သတင်းကောင်းမဟုတ်ပါဘူး။မြန်မာနိုင်ငံကဘက်မလိုက်ဝါဒနဲ့ချိန်ခွင်ရှာထိန်းကြီးတဲ့ဒီပလိုမေစီကိုကျင့်သုံးနေတာပါ။ကမ္ဘာအင်အားကြီးနိုင်ငံတွေအားလုံးနဲ့ကောက်မွန်တဲ့ဆက်ဆံရေးထားရှိချင်ပါတယ်။တနိုင်နိုင်ငံဘက်ကိုလုံးဝရိမ့်တာမိခိုနေရတာမလိုလားပါဘူးဆိုတော့နိုင်ငံတကာဆက်ဆံရေးမှာမြန်မာနိုင်ငံရဲ့အလျှော့တင်လုံနိုင်ကြီးအထူးသဖြင့်တရုတ်နဲ့ဆက်ဆံတဲ့နေရာမှာလူလွတ်နိုင်တဲ့အခြေအနေကျင်းပြောင်းသွားပါလိမ့်မယ
်နောက်နိုင်ငံတွေကရောယုံဆန်ပြောသလိုမြန်မာနိုင်ငံဟာတစ်ဖက်ဖက်ကိုဘက်မလိုက်ပါဘူးတရုတ်ဖက်ကိုလုံးဝရိမ့်ရိုင်သွားပြီလို့မပြောနိုင်ဘူးဆိုပြီးတော့သူတို့သတ်မှတ်ကြမယ်ထင်ပါသလား
I think the western countries understand it very well that East Burma is more or less dependent on China, that is going to affect
the market. Myanmar nga a nen ne mya so de lo tyauk paw ma mi khu ni ya ma de lo naw naing ngan ni myanmar de da ga myanmar naing ngan ye naing ngan ya yu wa ra ko thi kai se de naing ngan baung song ne de byai net the set san nai ne a nei tha ko thi kai se ba de da mae le bamlai wa ra ne pat tet yin no don san su ji so ya ga taip pyo yin yan twa bi lo ro mi yu sa nai ma o ဥမာ ပြော ရ ရင် တောင် တရုတ် ပင် လဲ ကိစ္စ မှာ တရုတ် က သူတို့ ကို ထောက် ခံ စေ ခြင်း မင်း လဲ မြန်မာ အစိုးရ က စူးစမ်း ပြီး တော့ ကြား နေ နေတာ တွေ့ ရ ပါတယ် ဆိုတော့ ရိုဟင်ဂျာ ပြဿနာ ကြောင့် သာ လဲ အနောက် နိုင်ငံ တွေ အဖို့ မြန်မာ နိုင်ငံ နဲ့ ဆက်ဆံ ရေး မှာ အဖူး ထစ် ဖြစ် နေ ရ တာ ပါ မြန်မာ အနေနဲ့ ပြည်ရင်း မူဝါဒ မ ပြောင်း သွေး ဒီ ပြဿနာ မှာ တော့ အနောက် နိုင်ငံ တွေ နဲ့ ဆက် ပြီး တော့ ညှိ နေ အောင် မှာ ဖြစ် ပါတယ်
အဲ့ဒီ ပြဿနာ ကို မသွား ခင် မှာ လွတ် ခု မေ့ ခြင်း မှာ သေး တယ် မြန်မာ နိုင်ငံ ဟာ family war ကို မကျင့် သုံး နိုင် တော့ ဘယ် နဲ့ သွေး ဖြီး သွား ပြီး တရုတ် ဘက် ကို စီးစီး သာသာ ရိမ့် ရိမ့် သွား ပြီး လို့ ဆိုရင် တော့ ဘယ်သူ့ ကို အပြစ် တင် ရ မယ် လို့ ထင် ပါ သလဲ
Well, I think that's a hypothetical question because so far if we are saying that Burma has lost its neutrality on China, I want to see the evidence. I want to see the issues. Where
That hypothetical question. လက် တွေ့ မှ ဖြစ် သေး တယ် မေးခွန်း မှာ မြန်မာ နိုင်ငံ ကြ아이 ဟာ bemlite wara က ရိမ့် ရိုင် သွား ပြီး လို့ ပြော ဖို့ အထောက် ထား ရှိ ရ ပါလိမ့် မယ် တရုတ် နှစ် နိုင်ငံ ကိစ္စ လို့ မျိုး အရေး ကြီး တဲ့ နိုင်ငံ တကာ ပြဿနာ တွေ ပုံ မှာ ဘလို့ ရက် တည် တယ် ဆို ရာ မျိုး ကို ကြည့် ပြီး တော့ မှ ပြော ရ မှာ ပါ ဒါက ရှစ် မိကုန် အတွက် နံပါတ် 1 အဖြစ် ပါ နံပါတ် 2 အနေနဲ့ ဆိုရင် တော့ လက် တွေ့ မ ဖြစ် နိုင် သေး တာ ကို ပဲ ပြော ရ မယ် ဆိုရင် မြန်မာ ပြည် ဟာ ဆို ကြ ပါစို့ တောင် တရုတ် ပင်လယ် ပြဿနာ မှာ တရုတ် ကို ထောက် ခံ လိုက် ပြီး ဆိုရင် တော့ သူ့ ရဲ့ bemlite မှု ရိမ့် ရိုင် လာ ပြီး လို့ ဆို ရ ပါမယ်
I
do not think that is true at all. First of all, the Rohingya issue basically started a long time ago.
ဒါမှန်တယ်လို့ကျွန်မလုံးဝမထင်ပါဘူး။ပထမတစ်ချက်ကရိုဟင်ဂျာပြဿနာကရခိုင်မှာတရုတ်ယင်းနှိမ့်ညွှန်းနယ်မှုမဝင်ခင်အစိုးရတဲ့ကရှိလာခဲ့တာပါ။ ဥမာ ကြောက်ဖြူစီမံကိန်းအတွက်MOU ကို95ဒီဇင်ဘာမတိုင်ခင်ကလက်မှတ်မထိုးရသေးပါဘူး။ ဒီ စီမံကိန်းကို စတာ မစရသေးပါဘူး ဒါကြောင့်မလို့ ရခိုင်မှာ စပြီးတော့ မငြိမ်မသက် ဖြစ်အောင်လို့ အနိုင်နိုင်ငံတွေက ဖန်နှင်းနေတယ် ဆိုတဲ့ ဆွဆွဲချက်က လုံးဝကို အခြေမြင်မရှိပါဘူး ရိုဟင်ဂျာတွေပေါ်မှာ တက်မတော်က ဘလို့ တုံ့ပြန် လှုပ်ဆောင်မယ် ဆိုတာကို အနောက်နိုင်ငံတွေက လုံးဝ လွှမ်းမိုးနိုင်ခြင်းမရှိပါဘူး အလားတူပဲ ARSA အာဆာနဲ့ တခြား အစွန်းရောက် Islamic တွေ ဒီ ရခိုင်ပြည်နယ်က ရိုဟင်ဂျာတွေနဲ့ ဘလို့ ဆက်ဆက်နေမယ် ဖြူဟာသုံးမယ် ဆိုတာတွေမှာလည်း အနောက်နိုင်ငံတွေ လုံးဝ လွှမ်းမိုးနိုင်တဲ့ ကိစ္စမဟုတ်ပါဘူး တကယ်တမ်း မြန်မာ နိုင်ငံမှာ တရုတ် အကျိုးစီးပွားကို ထိခိုက်စေချင်တယ် ဆိုရင် အနောက်နိုင်ငံတွေက ဒေါ်ဆန် စုချင်တဲ့ ဆက်ဆံရေး အထူးကောင်းမွန်အောင်လို့ တရုတ် ပေါ်မှာ အမိခိုး ညော့နှဲအောင်လို့ လုပ်ကြမှာပါ အခုတော့ ရခိုင် ပြည်ထောင်နယ် ပတ်သက် ပြီးတော့ အနောက်နိုင်ငံတွေက ဒေါ်ဆန် စုချင်တဲ့ လုံးဝ ဆန့်ကျင်ဘက် ဖြစ်နေ ပြီးတော့ ဒေါ်ဆန် စုချင်ကလည်း တရုတ် ပေါ်မှာ အမိခိုးလာနေရတာပါ
မကြသေးခင်ကတရုတ်အထုကိုယ်စားလှယ်မြန်မာနိုင်ငံကိုလာပြီးတော့ဒေါန်ဆန်းစုကြီးနဲ့ကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးမြောင်ဟန်နဲ့ကတွေ့တာရိုဟင်ဂျာပြဿနာကိုလည်းဆွေးနွေးရတယ်လို့
ဒါမှလည်းရေနံနဲ့တဘာဝတန်ငွေပိုက်လိုင်းတိဆောက်ရအောင်မယ်ကြောက်ဖြူအထူးစီးပွားရေးစုံနဲ့တခြားမျှော်မှန်းထားတဲ့စီးပွားရေးစီမံကိန်းတွေကိုလည်းတိဆောက်နိုင်မှာဖြစ်ပါတယ်နောက်တစ်ချက်ကရခိုင်ပြည်ထောင်နာဒါမှမဟုတ်ရိုဟင်ဂျာပြည်ထောင်နာကသူတို့အတွက်နိုင်ငံတကာစေ့ဆက်ဖြန့်ဖြေးရေးစမ်းသပ်မှုလို့တရုတ်ကယူဆပါတယ်တကယ်တဲ့နိုဝင်ဘာလကဒီပြည်ထောင်နာအတွက်အဆင့်3000ပါတယ်လမ်း
ားမယ်မဟုတ်ပါဘူးပင်လုံအစည်းအဝေးကိုလည်းရွှေဆိုင်လိုက်ရပြီဖြစ်ပါတယ်ဆိုတော့ဒီနေရာမှာကအခုတရုတ်ထုကူစလဲလာတဲ့အခါဘာများသူလုပေးနိုင်မလဲဆိုတာလည်းပြောပါမယ
် Well first of all on that main trough the 512 incident in the attack on Musse I think it is very
ပထမဦးဆုံးကတော့မေ12 Musse မှာဖြစ်ခဲ့တဲ့ကိစ္စအတွေ့ဘယ်ဘက်ကအဓိကတာဝန်ရှိတယ်ဆိုတာပြောရခက်ပါတယ် TNL နဲ့ KIA အစိတ်ပိုင်းတချို့ကတိုက်တယ်ဆိုပေမဲ့လေသူတို့စခန်းတွေကိုတမ်မတော်ကလာတိုက်လို့ပြန်တိုက်ရတာလို့ဆိုကြပါတယ် စီရေးပြိပခါတွေမှာဘသူကိုဘသူတိုက်တယ်ဘသူကစပြီးတော့တိုက်တယ်ဆိုတာတွေကပြောရခဲ့ပါတယ်ရှင်ဒီနေရာမှာတရုတ်မကြေမနက်ဖြစ်တာကတော့တက်မတော်ရဲ့ပြန်လဲတိုက်ခိုက်မှုမှာအမြောက်နယ်တရုတ်နယ်တွေပြစ်ခတ်ခဲ့ပြီးတော့တချို့တရုတ်နယ်ဘက်တွေမှာပောက်ကွဲခဲ့တာပဲဖြစ်ပါတယ်လွန်ခဲ့တဲ့3နှစ်ကကိုကန်းကိစ္စဖြစ်တုန်းကလည်းကျွန်မရေးခဲ့ပူပါတယ်မြန်မာလေရင်တရုတ်နယ်မြေထဲမှာဘုံကျဲချလို့တရုတ်အရက်သားတွေထိခိုက်ခဲ့ရပါတယ်ဒါကိုတရုတ်ကတိုင်တယ်ဒီညမှာတရုတ်ကိုကျွန်မပြောချင်တာကတက်မတော်ကသူတို့ကိုတိုက်တဲ့အင်အားစုတွေကိုလိုက်လံပြီးတော့တိုက်ခိုက်ချင်တာသာဖြစ်တယ်ဆိုတာပါတရုတ်တို့အဓိကလိုချင်တာကနယ်စပ်လုံခြုံရေးနဲ့လူလူရဲ့တည်ငြိမ်မှုကိုမထိခိုက်စေချင်တာပါဒါမဲ့ဒီကိစ္စမှာတော့ FBNCC ဒါမှမဟုတ် TNL တို့ကစီရေးလှုံ့ဆော်မှုလှုပ်လာတာပါနိုင်ငံရေးမဟုတ်ပါဘူးဆိုတော့တရုတ်နယ်စပ်မှာအနောက်ရှက်ဖြစ်ရတယ်လို့တော့ရှောင်လွဲလို့မရပါဘူးတော်ဆန်းစုကြည်အစိုးရအထူးသဖြင့်တက်မတော်ကအရေးပါတဲ့လိုင်လျောမှုမလုပ်ဖ ೇನೆ တော့ဒီစစ်ပွဲကအဆုံးတတ်နိုင်မယ်မထင်ပါဘူးရှင
့်အဲတကယ်တော့တော်ဆန်းစုကြည်အစိုးရအတွက်လည်းပဲတစ်ဖက်မှာအင်မတန်အကြတဲ့တွေ့နေရတာပါစစ်တပ်ကိုပြောလို့လည်းမရဘူးတိုင်းရင်းသားအင်အားစုကလည်းအစိုးရပေါ်အယုံကြည်နည်းလာကြတယ်ဒီလိုအခြေအနေမှာတရုတ်ကဘာများပူပြီးတော့လုပ်ပေးနိုင်မလဲဘာများအခြေအနေကောင်းအောင်တိုးပြီးလုပ်ပေးနိုင်မလဲဆိုတ
ော့ I have not, honestly I have not seen a determining change
ဒီကိစ္စမှာတရုတ်ဘက်ကအဆုံးဖြတ်ပေးနိုင်တဲ့အပြောင်းလဲတစုံတရာလှုပ်လာလိမ့်မယ်မဟုတ်ဘူးလို့ပဲကျွန်မကတော့ရိုးရိုးသားယုံကြည်ပါတယ်တရုတ်အနေနဲ့တိုင်းဒေသဘုံတွေလက်လွတ်လိုက်တင်ပြီလားဆိုတာတရုတ်ဘက်မှာအခြေတင်ဆွေးနွေးသုံးသပ်မှုတွေအများကြီးပါနိုင်ငံရေးအတိုင်းအဝိုင်းကတချို့ကတော့မြန်မာအစိုးရနဲ့စစ်တပ်အပေါ်မှာတရုတ်ကအဖိဖို့လုံနိုင်အောင်လို့ဆက်ပြီးတော့ထိန်းထားသင့်တယ်လို့ဆိုနေကြပါတယ်နိုင်ငံသားရေးဌာနကတော့သူတို့ကနှစ်ဖက်ကြမှာဆေးဆက်ဖြန့်ပြေနေပါတယ်စစ်ပွဲရက်ပြီးတော့ငြိမ်းချမ်းရေးဆွေးနွေးကြဖို့ဖြောင်းဖြားနေတယ်လို့ဆိုပါတယ်ဒီအတွက်အလုံးလောက်အားထုတ်မှုရှိရလားဆိုတာကတော့နောက်ပြဿနာတစ်ရပ်ပေါ့တရုတ်ကတော့သူတို့လုပ်နေတာဟာလုံးတဲ့နဲ့လုံးရက်လို့ယူဆနေပါတယ
်အခုနောက်ဆုံးကြတိုက်ပွဲပြီးတဲ့နောက်တရုတ်ကအထူးသဖြင့်တရုတ်စစ်တပ်ဘက်ကဒါနှစ်ဖက်လုံးအများဆုံးအပြစ်ခတ်ရဆက်ဖို့တောင်းဆိုပါတယ်ဘယ်ဘက်ကမှတုံ့ပြန်တာမတွေ့ရပါဘူးဆိုတော့တရုတ်ကစကားအဖြစ်ပဲလားဘာလုပ်ပြလို့တောင်းဆိုတာဟာဒါတဲ့ပို့ပြီးထိတိယောက်အဖြစ်ထွက်အောင်ကဘာမှမလုပ်နိုင်ဘူးလားတရုတ
် Well the Chinese call is not only from the military the foreign ministry also said it so I would say
တရုတ်စစ်တပ်တွေမကပါဘူးနိုင်ငံသားရေးယုံကလည်းအလားတူတောင်းဆိုပါတယ်ဓမြီးချီလုံနေတာပါစစ်ပွဲရပ်ဖို့လိုလားတယ်ဆိုတာသိကြပါတယ်ဒီတိုက်ပွဲကမြန်မာဘက်ကဖြစ်တာပါမူဆယ်နဲ့ရှမ်းပြည်ဘက်မှာဖြစ်တယ်တရုတ်မြေပေါ်မှာဖြစ်တာတော့မဟုတ်ပါဘူးဆိုတော့အပြစ်ရက်ဖို့တရုတ်ကတောင်းဆိုနိုင်ပါတယ်ရက်မရက်ဆိုတာကတော့တိုက်နေကြတဲ့နှစ်ဖက်ကဆုံးဖြတ်ရမှာပါတရုတ်ကဒီထက်ပိုပြီးတော့ဘာမှလုံးနိုင်တယ်လို့မထင်ပါဘူးတရုတ်ကနှစ်ဖက်စလုံးကိုဖိအားပေးနိုင်ပါတယ်ဒါမဲ့လည်းဘယ်ဘက်ကမှားတယ်ဘယ်ဘက်ကမှန်တယ်ဆိုတဲ့ကိစ္စကတရုတ်ပါဝင်ပေါ်မှာဖြစ်နိုင်တယ်လို့ပိုပြီးတော့ရှေ့လျားရှုပ်ထွေးတဲ့ပြဿနာလည်းဖြစ်ပါတယ
်ဟုတ်ကဲ့ယွန်ဆန်အခုဒုတိယနောက်ဆုံးမေးခွန်းမေးပါစီလောလောဆယ်မှာ ICC နိုင်ငံတကာရာဇဝတ်မှုခုံရုံးကမြန်မာအစိုးရကိုအရေးယူဖို့ဆိုပြီးတော့စီစဉ်နေပါတယ်ဒီကိစ္စမှာတရုတ်နိုင်ငံကဘယ်လိုများကူညီနိုင်မယ်ထင်ပါလဲမြန်မာဘက်ကကူရောကူညီလိမ့်မယ်လို့ယူဆပါသလား
Well I think that's a tricky question because China has a precedent
ဒါတော့ဖြေရခဲ့တယ်မေးကုန်မယ်ရှင်တရုတ်က ICC ရဲ့တရားစွဲဆိုမှုခံရတဲ့နိုင်ငံရေးခေါင်းဆောင်တချို့ကိုအကာအကွယ်ပေးပူပါတယ်မကြာသေးခင်ကဆိုရင်ဒါဖော်ရုံးကဆူရန်သမရဘဟီယာကို ICC ကအရေးယူဖို့လှုပ်တော့ဘဟီယာကိုတရုတ်ကကာကွယ်ပြီးတော့ ICC ဘက်လိုက်တယ်ဓမ္မထိတ်ထန်မကြအောင်လို့ပြောခဲ့ပါတယ်ဆိုတော့အခုလည်းမြန်မာနိုင်ငံအတွက်ဒီလိုမျိုးရက်တည်မယ်ဆိုရင်တော့အံ့ဩစရာမဟုတ်ပါဘူးဘာကြောင့်လဲဆိုရင်ရိုဟင်ဂျာပြဿနာကတမိုင်းအခြေခံအကြောင်းတရားနဲ့ဆက်ဆက်နေပဲစီးပွားရေးဖွံ့ဖြိုးမှုပြဿနာနဲ့ပတ်သက်တယ်အပြစ်ရယုံနဲ့မလုံလောက်ဘူးလို့အမြဲပြောနေတာပါဒါကြောင့်မလို့ဒီ ICC နဲ့တွေ့ရင်လည်းတရုတ်ကမြန်မာဘက်ကရက်တည်မယ်လို့မြင်ပါတယ်
နောက်ဆုံးမိကွန်ကတော့လူတွေသိကျင်နေရတဲ့မိကွန်ဖြစ်ပါတယ်မြစ်ဆုံစီမံကိန်းကိုပြန်လည်ဆက်တင်မယ်လို့ထင်တာယွန်ဆန
် I do not think that the Mekong Dam has been resumed the budget discussion about
မြစ်ဆုံစီမံကိန်းပြန်ဆနေပြီလို့တော့ကျွန်မမထင်ပါဘူးဒါမဲ့လည်းဒီအတွက်ရော်ကြေးပေးရမလားစီမံကိန်းပြန်ဆမလားဆိုတဲ့ဆွေးနွေးမှုမဆရသေးပါဘူးဒီနှစ်နိုင်ငံကြားမှာမငြင်းရသေးတဲ့ကိစ္စဖြစ်နေပါတယ်လူလူထင်အောင်ထင်မှမဖြစ်အောင်လို့အများဆုံးဖြည့်ရှင်းနေတယ်လို့ကျွန်မယူဆတယ်။တရုတ်ကမြန်မာကိုကူညီတယ်ဆိုတာအပြန်အလှန်လိုချင်လို့ဆိုတာမြန်မာအစိုးရနဲ့ပြည်သူတွေသိတင်ပါတယ်။ပြဿနာရှိနေတဲ့မြေဆုံစီမံကိန်းမဟုတ်ရင်တော့မှတရုတ်ကတခုခုတော့လိုချင်နေတာပါ။ဒီရိုဟင်ဂျာကိစ္စမှာကူညီမယ်ဆိုတာလဲဒီစုံတခုလိုချင်လို့ပါရှင့်။
ဥကြောဇန်သာစီစဉ်တင်ဆက်တဲ့မြန်မာအရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပါမယ်။ဒီတစ်ပတ်မှာတော့
မြန်မာ knowledge society အဖွဲ့ရဲ့ editor အဖြစ်တာဝန်ယူခဲ့တဲ့ဦးထူးကျော်ဝင်းကဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြပါမယ်။မတ်မိုးဖြူကစီစဉ်တင်ဆက်ထားပါရခင်ဗျာ
။ဒီတန်ဒီယာအထူးစီးရတဲ့အမနောအလုံးမဒီဒီ energy ရတာအစိုးရကပေါ့နော်2015ခုနှစ်ဒီကောက်ပွဲအနည်းတော့မှရောက်တင်ရောက်ရှိလာတယ်။ကျွန်တော်တို့ကရှေ့မှာဆိုရင်လည်းစက်ဘက်ကနေဒီတော့မှပို့ချချင်းဟောင်းနေဦးဆောင်တယ်ဒီကြက်ခိုင်ပါလေသူက2010ရေကောက်ပွင့်အစဉ်2015သူတို့ကလည်းဒါရေကောက်ပွင့်တက်တဲ့အစိုးရဆိုပြီးလုပ်ခဲ့တာရှိတာပေါ့နော်ဘလို့ရဖြစ်ဖြစ်နေပေါ့လေဒီရေကောက်ပွင့်မှာဒီဖြတ်ပြီးသူတို့တက်လာတယ်ပေါ့နော်ဒါတခုလဲကြိုးစားရမယ်ဒီတစ်ခါမှ2015မှာတော့ကျွန်တော်တို့ဒီ landslide ပေါ့နော်တိုက်ပင်လဲတော့နေကောင်းမကြံကျွန်တော်တို့ဒီလိုပါလေဒီတောင်ဆန်းစစ်လို့ဆိုတော့ energy အစိုးရကိုလုပ်ပြီးရှိခဲ့တယ်အခုဆိုလဲကျွန်တော်နှစ်နှစ်ကျော်၃နှစ်ကြီးပါရောက်လာပြီအဲ့တော့ကျွန်တော်တို့တန်းဒီကဒီဒီဆိုရင်ဒီအခက်ခဲတွေလည်းတပ်ပေါင်းစုံမှာများရှိနေတယ်။အဓိကအတားအဆီးဖြစ်တဲ့ပြည်တွင်းစစ်နော်။အပြန်ဒီလိုပြည်တွင်းစစ်အတိုင်းအတာဒီတက်ကအဆီးတွေနဲ့ဒီမြန်မာတပ်မတော်ချာမှာရှိတဲ့ပြည်တွင်းစစ်တွေရှိနေတော့မယ်။နောက်စီးပွားရေးခုံလို့တက်ဖို့အတွက်လည်းဒါလာကောင်းနေရှိတော့လည်းရုန်းကန်နေရပဲဖြစ်တယ်။နောက်တစ်ချက်ကတော့ကျွန်တော်တို့ဒီတတိုင်းတစ်ကဘာလုံးကနေအာရုံစိုက်ပြီးတော့ကြည့်နေကြဖြစ်တဲ့ဒီရခိုင်နောက်ချမ်းကိစ္စမှာရှိတဲ့အရေးကိစ္စတွေနော်။အခြားသောပြည်တွင်းမှာရှိတဲ့ဒီနေရာအခွင့်အရေးတွေလူ့ခွင့်ရေးကိစ္စတွေဆိုတော့ကျွန်တော်တို့ကအများကြီးရောရှိနေတယ်ပေါ့နော်။ဒါပေမဲ့လည်းကျွန်တော်တို့ကဒီတိုင်းဒီကဒီတစ်ချိန်မှာဒီမိုကရေစီနိုင်ငံဖြစ်အောင်နောက်တစ်ခါလူ့ခွင့်ရေးကိုလေးစားလိုက်တာပြီးတော့ဒါပြည်တွင်းစလဲခြုံငင်းတဲ့ငင်းကြတဲ့တိုင်းဒီတစ်ခုဖြစ်ဖို့အတွက်ဆိုကျွန်တော်တို့အကြံမှာကျွန်တော်ယူကြည်ရတစ်ခုထည့်ပြီးရောင်းရင်တော့အဲကျွန်တော်တို့ကအပြန်အလှန်နားလည်မှုကတော့တော်တော်အရေးကြီးလို့ထင်ပါတယ်။နောက်တစ်ချက်ကတော့ငြင်းငြင်းမှုပေါ့အရေးကြီးဆုံးလို့ပြောချင်တာကငြင်းငြင်းမှုပါပေါ့နော်ဒါကျွန်တော်အမြင်အားဖြင့်ရောပြောရမယ်ဆိုတော့နိုင်ငံရေးမှာနိုင်ငံရေးလုပ်တဲ့အခါမှာဘယ်အလုပ်တစ်ခုလုပ်တဲ့အခါမှာကျွန်တော်တို့ရဲ့ငြင်းငြင်းမှုမရှိဘူးဆိုရင်တော့ဘယ်လိုမှရှေ့ဆက်သွားလို့မရပါဘူးမြို့တွယ်ဆက်နေရာမှာတရားကြောင်တဲ့ဟိုအကြိုက်တွေတူအကြိုက်တွေမတူတာမျိုးမဟုတ်ပါဘူးငြင်းညွတ်တယ်ဆိုတဲ့အရာတစ်ခုတိစောက်ဖို့ဆိုတာဘုံကြီးမှန်းချက်တစ်ခုချမှတ်နိုင်မယ်ဆိုရင်တော့ငြင်းငြင်းမှုကရှိမှာပါပဲအဲ့ဒီကြားထဲမှာလည်းယူသားမှုရေယူသားပုံလည်းမှုရရှိဖို့လို့တို့တရားကြောင်တဲ့အာကာသမထားပဲနဲ့နော်ကျွန်တော်တို့တမိုင်းမှာဘလိုပဲဖြစ်ခဲ့ဖြစ်ခဲ့အာကာသမထားပဲနဲ့ကြောင်းနေကြောင်းနဲ့ဂျာမားနားလေတိမြင်ပေးနိုင်တဲ့အပြန်လည်းနားလည်မှုရှိဖို့လိုပါတယ်အဲ့တော့ကျွန်တော်တို့ကအခုချိန်ဆိုရင်ကျွန်တော်အမြင်များဆိုတော့NLD အစိုးရမှာဆိုလည်းအခက်ခဲပေါင်းများစွာရှိတော့လည်းပဲရှေ့ဆက်နေရပေါ့နော်ကျွန်တော်တို့လည်းအားမလို့အားမရရှိရများပြည်သူမှလည်းရှိနိုင်တယ်ပေါ့နော်ဒါပေမဲ့ဒါဒီအားလုံးကိုပြန်ကြည့်တဲ့အခါမှာကျွန်တော်တို့နိုင်ငံရေးအရာဆိုတော့ကျွန်တော်တို့ကိုယ်တိုင်ပါတယ်ကြောင်းတော့အမြင်ယူဆမှတူတယ်လက်တကျမတူတာရှိတော့လည်းပဲအခုပြည်သူချင်းချင်းစဉ်းစားကြည့်ရဆိုရင်အဲ့ဒီလူတွေနဲ့ကျွန်တော်နဲ့ပဲဥတီပြောင်းချားလာမှာဘာတော်တူလဲဆိုတော့ဒီတိုင်းပြည်ကိုပုံပုံပြီးတော့တိုးတက်စေချင်တာကောင်းမွန်စေချင်တာနော်အများပြည်သူတွေနိုင်ငံသားအခွင့်အရေးအပြည့်အဝရပြီးတော့ဒီမိုကရေစီနိုင်ငံဆက်စစ်ဖြစ်စေချင်တဲ့စိတ်ချတာနဲ့ဥတီချင်မှာတော့တူတာတွေ့ရပါတယ်အဲ့တော့အခုဆိုရင်ဒါကျွန်တော်ကိုယ်ပိုင်အပြည့်အဝပြောရရင်တော့ဒီအရင်တော့ဆိုကိုယ်နဲ့ယူဆလေးနိုင်ငံယူဆလေးနဲ့မတူတာနဲ့တိတ်ပြီးတော့ကျွန်တော်ကိုယ်တိုင်နဲ့စကားမျိုးပြောချင်မှာမဆက်ဆက်နိုင်တဲ့စိတ်မျိုးရှိပါတယ်။ဒါပေမဲ့အခုနောက်ပိုင်းတော့တဖြည်းဖြည်းချင်းနဲ့ကိုယ်လုပ်တဲ့အလုပ်တွေရဲ့အတွေ့အကြုံတွေအမိထားတွေနောက်ပြန်စဉ်းစားတုံ့ပြန်တဲ့အခါမှာကျတော့ကျွန်တော်တို့ကနောက်ဆုံးကျတော့ဥတီချက်တွေကအများအပြားတော့တူကြပါတယ်။ဒီတချို့တော့လည်းဒီပေးချားပဲဆိုဆိုတော့နော်ဘယ်လိုမဟုတ်တဲ့အနေထားတွေရှိတော့လို့အများအပြားတူပါတယ်။အဲ့တော့အဲ့လိုတူရတဲ့ကြောင့်ပေါ့ကျွန်တော်တို့တရားမကြောင်ကြမှာအပြန်အလှန်နားလည်မှုတိစောက်ပြီးတော့ဒီအမုန်းမပွားပဲနဲ့ပုံမှန်ကိုတော့မဲ့လုဆောင်မှုမျိုးတူရတူရတရားမှာစူးစူးပြီးလုဆောင်နိုင်မယ်ဆိုရင်တော့ခုနလိုပြောတဲ့ဒီလူခွင့်ရေးစနစ်စနုံးတွေလေးစားလိုက်တာပြီးတော့ဒီမိုကရေစီနိုင်ငံဆက်စစ်တစ်ခုဖြစ်မယ်လို့ယုံကြည်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မြန်မာ knowledge society အဖွဲ့ရဲ့ editor အဖြစ်တာဝန်ယူခဲ့တဲ့ဦးထူးကျော်ဝင်းဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။ပါကစ္စတန်နိုင်ငံခိုင်ဘာပါခ်တွန်ခွာလူညုံရေးတပ်ဖွဲ့ရဲ့ရဲတပ်ဖွဲ့ပူးတွဲတင်နန်းကြောင်းတိစောက်ရေးပထမအဆင့်အတွက်အမေရိကန်နိုင်ငံသားရဲ့ဌာနနိုင်ငံတကာမူရစ်ဆေးဝါးနဲ့တရားဥပဒေထိန်းသိမ်းမှုဆိုင်ရာဘူရို INL က2012ခုနှစ်ကတည်းကဆိုရင်ဒေါ်လာ6000ကျော်ကူညီထားပါတယ်။ပ
ပစ္စည်းကရိယာကူညီဒေါ်လာ 1.9 သန်းဘိုးကိုလည်း INL ကကူညီထားပါတယ်။ရဲတပ်ဖွဲ့ပူးတွဲတင်တဲ့အကြောင်းကို2014ခုနှစ်မှာစဖွင့်ပြီးကြတဲ့ကဆိုရင်ခိုင်ဘာပါကထွန်ခွာဒေသအတွင်းရဲတပ်ဖွဲ့ဝင်4000ကျော်တင်တဲ့ဆင်ထားပြီးအဲ့ဒီအထက်မှာအမျိုးသမီးရဲကွန်မန်ဒို100ကျော်ပါပါတယ်။မေလ17ရက်နေ့မှာတော့တင်တဲ့အကြောင်းဒုတိယအဆင့်တိဆောက်ရေးအုတ်မြစ်ချပွဲလုပ်ပါတယ်။အဲ့ဒီအခမ်းအနားကိုပါကစ္စတန်နိုင်ငံဆိုင်ရာအမေရိကန်တန်ယုံက INO ဘူရိုဆိုင်ရာညွှန်ကြားရေးမှူးဂရီဂရီရှိုက်ဖာနဲ့ခိုင်ဘာပါကထွန်ခွာရဲတပ်ဖွဲ့တွဲဖက်စစ်ဆေးမှုချုပ်ဒေါက်တာမူအမက်နာယင်ခန်တို့လည်းတက်ရောက်ပါတယ်။စီမံကိန်းရဲ့ဒီအဆင့်အတွက် INL ကဒေါ်လာ10သန်းထည့်ဝင်ထားပါတယ်။လွန်ခဲ့တဲ့15နှစ်တွင် INL နဲ့ခိုင်ဘာပါကထွန်ခွာရဲတပ်ဖွဲ့အကြားပူးပေါင်းဆောင်ရွက်မှုရှိထားတယ်လို့ညွှန်ကြားရေးမှူးရှိုက်ဖာကပြောပါတယ်။စီမံကိန်းဒုတိယအဆင့်ကို INL နဲ့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစည်းအဝေး UNDP တို့လက်တွဲအကောင်အထည်ပေါ်တာဖြစ်ကြောင်းလည်းမစ္စတာရှက်ဖာကပြောသွားပါတယ်။ညွှန်ကြားရေးမှူးရှက်ဖာကဒီအခမ်းအနားဟာ INL နဲ့ခိုင်ဘာပါကထွန်ခွာရဲတပ်ဖွဲ့အကြားရှေ့လျားတဲ့ပူးပေါင်းဆောင်ရွက်မှုနောက်တစ်ဆင့်တက်သွားတာကိုပြနေပါတယ်လို့ပြောပါတယ်။ရဲတပ်ဖွဲ့ပူးတွဲတင်တဲ့အကြောင်းမှာခိုင်ဘာပါကထွန်ခွာရဲရာရှိရာပေါင်းများစွာအတွက်ခိမီရဲလုံထုံးလုံနည်းတွေစုံစမ်းစစ်ဆေးခြင်းဆိုင်ရာတွေနဲ့အမိန်ပေးညွှန်ကြားမှုအဆင့်ဆိုင်ရာတင်နန်းတွေကိုဖွင့်လှစ်တင်ကြားပေးနေပါတယ်။ညွှန်ကြားရေးမှူးရှက်ဖာကပူးတွဲရဲတပ်ဖွဲ့တင်နန်းကြောင်းဟာအကြမ်းဖက်ဝါဒဆွဲကိစ္စရပ်တွေအပါအဝင်အရေးပေါ်အခြေအနေတွေကိုတုံ့ပြန်ဆောင်ရွက်ဖို့ရာခိုင်ဘာပါကထွန်ခွာရဲတပ်ဖွဲ့အနေနဲ့သူတို့ကိုယ်ပိုင်အထူးပြုတင်နန်းကြောင်းမျိုးဖြစ်လာဖို့အထောက်အကူပြုပေးထားပါတယ်လို့ပြောပါတယ်။ပါကစ္စတန်နိုင်ငံတော်နိုင်ငံသားလူညုံရေးတိုးတက်စေဖို့နဲ့ဥပဒေထိန်းသိမ်းမှုစွမ်းရည်ပိုကောင်းလာစေဖို့အမေရိကန်နဲ့ပါကစ္စတန်လက်တွဲလှုပ်ဆောင်လာတာနှစ်40နီးပါးရှိပါပြီ။နိုင်ငံတကာမူရစေဝါနဲ့တရားဥပဒေထိန်းသိမ်းမှုဆိုင်ရာဘူရိုဟာရာဇဝတ်မှုနဲ့အကျင့်ပြချစားမှုနေနေရေးမူရစေဝါရောင်းဝယ်မှုတိုက်ဖျက်ရေးရဲလုံငန်းဆိုင်ရာအဖွဲ့အစည်းတွေတိုးတက်လာစေရေးနဲ့မျှတပြီးတာဝန်ခံမှုရှိတဲ့တရားရုံးစနစ်တွေဖြစ်ထွန်းလာစေရေးတို့အတွက်နိုင်ငံပေါင်း90ကျော်မှလှုပ်ဆောင်နေပါတယ်။ပါကစ္စတန်တာဝန်ရှိဒေသနဲ့ကမ္ဘာပေါ်ကလူလူကိုပိုပြီးကောင်းမွန်စွာအကောက်အွယ်ပေးနိုင်ရေးအတွက်တရားဥပဒေထိန်းသိမ်းမှုပိုင်းမှာပါကစ္စတန်နဲ့လက်တွဲလှုပ်ဆောင်ရတဲ့အပေါ်အမေရိကန်ပြည်ထောင်စုကဂုဏ်ယူလျက်ရှိပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်။တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အပေါ်မဟုတ်ကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ။ VO အမေရိကန်တန်ကကြတာပရင်းနေမနဲ့အခုထုတ်လွှင့်နေတဲ့တနာရီစာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ကြတာပရင်းနေမနဲ့ဖက်အစီအစဉ်တွေကိုနားဆင်နေကြရတာပါအခုတော့ကြားရှိနေတဲ့အချိန်မှာနိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
American သမ္မတ Donald Trump ကသူဟာ Jeff Sessions ကိုရှင့်နေချုပ်ဖြစ်နေမယ်ရွေးပဲတခြားတရားကိုရွေးမိဖို့ကောင်းတယ်လို့ဗုဒ္ဓဖူးမှုနေမှာပြောကြားလိုက်ပါတယ် Mr. Sessions ဟာသူဟာ Washington DC ရုရှားသမ္မတကြီးနဲ့ဆက်သွယ်မှုရှိတဲ့အတွက် American နိုင်ငံရဲ့2016သမ္မတရွေးကောက်ပွဲမဲဆွယ်ပွဲမှာရုရှားနဲ့ဆက်နွယ်ပတ်သက်မှုဆိုင်ရာစုံစမ်းစစ်ဆေးနေမှုတွေကိုကြီးကြပ်ရမယ်တာဝန်ကိုမယူလိုကြောင်းပြောဆိုခဲ့တာမှသမ္မတကအခုလိုပြောကြားလိုက်တာဖြစ်ပါတယ်ဒီကိစ္စအတွက်အထူးစုံစမ်းမှု Robert Mueller ရဲ့နှစ်နဲ့ချီပြီးကြာမြင့်နေပြီဖြစ်တဲ့စုံစမ်းမှုကနေသူ့ကိုသစ္စာစောင့်တည်သူလို့သတ်မှတ်သူတယောက်အနေနဲ့အကာအကွယ်ပေးရမယ်အစားရှောင်တော့တာအတွက်စိတ်ပြည့်မိတယ်လို့သမ္မတ Trump ကပြောပါတယ်တင်ရှားတဲ့ရုရှားစစ်သတင်းတောက်လည်းဖြစ်ရုရှားဆိုရကဝေဖန်သူလည်းဖြစ်တဲ့သူတို့သေဆုံးတယ်ဆိုတာတကယ်မဟုတ်ပဲတမင်လောက်ကျန်တဲ့သတင်းသာဖြစ်တယ်လို့ယူကရိန်းနိုင်ငံလုံခြုံရေးအကြီးအကဲကပြောကြားလိုက်ပါတယ်ဒါဟာဒီသတင်းတောက်ရဲ့အသက်ကိုကယ်ဆယ်နိုင်အောင်တမင်ထုတ်ပြန်ခဲ့တာလို့ပြောကြားခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ဂျူနာဆင်းရဲ့ကျင်းပဖို့စီစဉ်နေတဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်မြောက်ကိုရီးယားနိုင်ငံနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်အဓိကထားပြီးကိုရီးယားနှစ်နိုင်ငံကြားပါမဂျွန်ဆင့်မဲဆုံစင်ကာပူနဲ့နယူးယောက်မှာဒီသတင်းပတ်ထွဆွေးနွေးမှုတွေလုပ်နေပါတယ်။ဒီအခုလောလောဆယ်မှာအမေရိကန်နိုင်ငံကြားရေးဝန်ကြီးမော့ခ်ပွန်ပေဟာထိပ်သီးဆွေးနွေးပွဲပြင်ဆင်မှုဆိုင်ရာဆွေးနွေးမှုနယူးယောက်ကိုဗိုလ်တပူးနေမှာရောက်လာတဲ့မြောက်ကိုရီးယားထိပ်သီးဗိုလ်ချုပ်ကင်ဂျွန်ချိုနဲ့ညစာတက်ခင်းအခမ်းနေပါတယ်။အင်ဒိုနီးရှားနိုင်ငံအကြမ်းဖက်နိုင်နေဆိုင်ရာဥပဒေကိုပြန်လည်ပြင်ဆင်တာဟာလွတ်လပ်စွာပြောဆိုခွင့်နဲ့စစ်ဝေးခွင့်ကိုကတ်တက်တာဖြစ်လာနိုင်တယ်လို့လူခွင့်ရေလှုပ်ရှားသူတွေကစိတ်ပူနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာဒုက္ခသည်9သိန်းထွက်ပြေးတဲ့ရက်ဆက်ကြမ်းကြုတ်တဲ့မြန်မာလူမျိုးတက်လို့ရက်ကို ICC ခေါ်လူပြည်မှုဆိုင်ရာခုံရုံးစစ်ဆေးပေးဖို့ရှေ့နေတစုကဗုဒ္ဓဘူးနယ်မှာတင်သွင်းပါတယ်။
ထိတ်တရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ကင်မြို့သက်ကြီးညာသွားခဲ့တာဖြစ်ပါတယ်။အခုခေတ်အတွက်အစီအစဉ်ထုတ်လို့ရမှုကမတ်မြတစေအောင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်အယ်လစန်ဖြစ်ပါတယ်။ VOE ရဲ့ညနေ6:00နာရီကနေ9:00နာရီထိထုတ်လို့မဲ့အစီအစဉ်တွေကိုလှိုင်းဒိုမီတာ16 19နဲ့25ဒုကနေဖိုင်ယူနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ကဘာနှံ့ကတော်တာချင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မွေးပ
This program has come to you from the Voice of America, Washington.